Namo Tassa Bhagavato Arahato Samma Sambuddhassa. ကဲမနေ့ကရောက်တဲ့နေရာကဆက်ရအောင်ဆိုတော့ရောက်တဲ့နေရာကဆက်ဆိုရင်တည့်ဆင်ရင်ခဏကြိုးသွားမှာနင်းနေတော့တလက်မလောက်ထားလိုက်ရအောင်နော်ကိစ္စသင်္ခါကပြင်ပြမယ်ကိစ္စစိတ်လေးပါးထဲမှာပဋိပန္တိစိတ်ပဋိသင်္တိကိစ္စတတ်သောစိတ်ဘဝင်ကိစ္စတတ်သောစိတ်သုတိကိစ္စတတ်သောစိတ်ဟာအာလုံးစိတ်ကိုပါရှိတယ်အဲ့ဒီစိတ်ကိုပါထဲမှာဥပေက္ခပိုင်းနဲ့နှစ်ပါးပါတယ်မမီတို့လည်းမဆိုင်ဟုတ်မလားဘာဖြစ်လို့လဲမျက်စိနာနာလျှာကိုအကောင်ပါလို့သူတို့ကပေပရိသန်နေတယ်လူတန်းစားမှုတဲ့ပုဂ္ဂိုလ်တို့ရဲ့ပရိသန်တွေဝင်တယ်ဦးဇန်းတို့လည်းမဆိုင်ပြီးမှတခါမာဝိပဲရှစ်ပတ်ပါတယ်ဒါကတော့ဦးဇန်းတို့နဲ့သက်ဆိုင်တယ်နောက်မဆိုင်တဲ့အထက်မှာဘယ်သူရှိတော့မေဂဝိပဲကိုကူပြီးတော့ဒါပဲဟုတ်မလားအလုံးပါဥပ္ပဒါနနဲ့ပမာဝိပဲရှေမဲကိုပြအဲ့ဒီစိတ်ကိုပါကောပရိသန်နဲ့စိတ်လို့လည်းခေါ်တယ်ဘဝံစိတ်လို့လည်းခေါ်တယ်သုတ္တစိတ်လို့ခေါ်တယ်နောက်တစ်ခုပေးခဲ့တာကဇောစိတ်55ပါးဇော55ပါးထဲမှာလေးပဲအကုသိုလ်စိတ်12ပါးသည်မိမိတို့နဲ့သက်ဆိုင်တဲ့ဇောစိတ်12ပါးကုသိုလ်တွေကမာကုသိုလ်စိတ်10ပါးသည်လည်းမိမိတို့နဲ့သက်ဆိုင်တဲ့ဇောစုစုပေါင်းဘယ်လောက်တော့20ကျန်တဲ့အတိတဝဆိုတဲ့ဇောတွေကရိယာမဆိုင်မာကရိယာဆိုတာလေဥဇန်တော့နဲ့မဆိုင်ဘူးအထက်ပြည့်တော့မဲကုကုသောမဲကုကရိယာဆိုတာမဲဆိုပုံဆိုလောကုတ္တရာဆိုတာမဆိုင်သေးဘူးအာယုံအထုစုစိတ်ရမှာကနေဆိုင်နေတဲ့လှုပ်ဆောင်သမျှကာယကံလုံငန်းဝစီကံလုံငန်းမနောကံလုံငန်းကိစ္စအဝဝမှာအမြဲတမ်းစောနေတဲ့ဇောသည်မာကုသောရှစ်ပါးတည်းကတခုခုအဲ့ဒီတခုခုစောရင်စောမစောရင်ပါလေအကုသောဆိုင်စင်ပါးတည်းကတခုခုမှတ်မိနော်စုတိဆိုတာလည်းပဲချို့တူပဲပရိသန်နဲ့စကောဘာဒီပဲနေမှာပါလေဒီကသုတိစိတ်စကောပါအတူတူပဲပရိသတ်နေဘဝသုတိစိတ်အတူတူအဲ့တော့ဥစဉ်တို့ဘဝအနိကုံဥခာနီသုတိစိတ်ကြတဲ့ဟာမှလည်းပဲဒီတိကပါတဲ့အတိကဖြစ်မှာမာဝိပဲရှိပါတိကတခုခုဒီလိုပဲမှတ်လိုက်တော့နော်ပါစကောင်းတဲ့ကုသိုလ်နဲ့သွားမှာဟုတ်တခုလိုရှိတာပေါ့အပရာပရိယဘဝဘဝသံသရာဆက်ဆက်ကကိုလုံးကြီးတဲ့အကုသိုလ်ကံကအခွင့်ရယူပြီးတော့စောင့်အကျိုးပေးသွားတော့ဘာမှမတန်နဲ့အဲ့ဒါကြတဲ့ကပေးသွားမယ့်ပုဂ္ဂိုလ်တွေဘာဖြစ်သွားမှာအဲကုသရာပဲဥပက္ခတာနဲ့ပရိသန်နဲ့ပဲဥပက္ခကူသွားမှာနော်အဲ့ဒါမျိုးတွေရှိနောက်ပိုင်းမှာပါလာအောင်လေကဲရောကိစ္စသင်္ကဆိုင်ရာပြည့်ရဆိုနော်ဟောဘက်ကဒွာရအာလုံသင်္ကဖွင့်ခုကြံတယ်ပကိမေမှာဒွာရရဲ့အာယုံရဲ့ဝတ္ထုရဲ့ဒီသုံးခုကရုပ်ပိုင်းနဲ့ဆိုင်တာဒီဒွာရအာယုံဝတ္ထုသုံးခုကိုအမိလောက်သဘောပေါက်ပြောလိုက်အောင်လေရုပ်ပိုင်းကဏ္ဍတရားအကုန်လုံးအတိုင်းတာတခုအမိဟာသင်ပြီးသားဖြစ်သွားတယ်ဒါကြောင့်ဒွာရ6ဘုတ်ရင်ပြောမယ်ဒီမှာအရင်ချောက်ပေါ်ပြောမယ်ပြီးမောသူ6ပါစိုက်စေတိုင်းနဲ့မတွေ့တော့ဘူးမာမန်ရိုးရိုးပဲတွေ့သွားတယ်ကဲတော့ဒွါရ6ပါနဲ့ပတ်သက်စာမျက်နှာဘယ်လောက်မှာလဲ53ဒွါရအဲ့ဒီဒွါရနဲ့ပတ်သက်ဒွါရဆိုတာတကားပေါက်ပဲဒီတကားပေါက်ကိုပါဠိလိုဒွါရလို့ခေါ်တယ်အဲ့ဒီတကားပေါက်ဒီလူတို့ရဲ့ဝင်ရထွက်ရဖြစ်တယ်လို့ပဲဟုတ်လားလောဘဒေါသစသောအကုသိုလ်တကိုးတယ်အလုံးမအရောသာသာသောမိတ်ဆွေပြည်ရရှိသူတို့ကောင်းတွေရဲ့ဝင်ရထွက်ရဖြစ်သည့်တွဲကြောင့်လူတိုင်းလူတိုင်းသားနာမှာရှိနေတဲ့မျက်စိတွေနားတွေနှာတွေလျှာတွေကိုယ်စိတ်ဆိုတဲ့6မျိုးကိုဘာလို့ခေါ်တော့တက္ကား6ပေါင်း၊ဒွါရ6ပေါင်းလို့ခေါ်တယ်။နာအာယုံထက်ကအခုတော့ဓမ္မမန်ကိုကြားရတဲ့အခါမှာဘသူတွေဝင်နေတာဟုတ်လား။ဓမ္မမန်နဲ့တွေ့ဆုံနေတဲ့အခါမှာသူတို့ကောင်းတွေဟုတ်လားမိတ်ဆွေတွေဝင်ရဲ့ဝင်နေထွက်တဲ့နားပြီနော်။စေတံဆိုတာကိုကြားတဲ့အခါမှာဗာလဲဒေါသစာသောဗာလဲအကုသိုလ်လူဆိုးသူကိုယ်တွေဝင်နေတယ်အဲ့ဒီလိုလူဆိုးသူကိုယ်တွေရောပညာရှိသူတို့ကောင်းတွေရောပဂရိတကပေါင်းမှာဝင်ထွက်သလိုနန္တရားတွေထေကလည်းအကုသိုလ်တရားတွေရောကုသိုလ်တရားတွေရောနာထေကမျက်စိချေကအကောင်းလုံးဒါဖြစ်ပေါ်နေတယ်လောကသဘောအဖြစ်ကြည့်ကိုယ်နဲ့မတည်တဲ့ပုဂ္ဂိုလ်မြင်ရင်အကုသိုလ်ဝင်လာမယ်ဟုတ်လားနှိမ့်တဲ့ဘုရားတရားသင်္ကာတွေကိုမြင်ပြီးတော့ရှိကိုနေတဲ့အခါမှာကုသိုလ်တွေဝင်လာမယ်အဲ့ဒီလိုကုသိုလ်အကုသိုလ်တရားကောင်းတဲ့ဟာရောမကောင်းတာရောဝင်ရာဌာနဖြစ်တဲ့တကားပေါက်ဒီလူရဲ့ခန္ဓာကိုယ်မှာအလုံးပင်ပေါက်ပါတော့6ပေါက်အဲ့ဒီတကားပေါက်6ပေါက်ကြည့်ရအောင်အောက်မှာ द्वार 6ပါတည်းကိုပြည့်ပြီလား द्वार 6ပါတကားပေါက်6ပေါက်ရှိတဲ့အထဲမှာရုပ်တရားနဲ့ဆိုင်တဲ့တကားပေါက်5ခုပါတယ်ရုပ်ပိုင်းကိုလှန်ပေါ်ရှာပြီနော်ဒါကဘုဖမအကောင်လုံးဖတ်ရင်ပဲဥစဉ်ဒီကတခါတည်းပြောသွားမယ်ရုပ်တရားနဲ့ပတ်သက်ပြီးတော့တကားပေါက်5ခုပါတယ်နံတရားနဲ့ပတ်သက်ပြီးတော့တကားပေါက်တပေါက်လေးပါတယ် အဲ့မှာပထမအကွက်မှာကြည့်လိုက်ရုပ်ဒွါရရုပ်တကားပေါင်း၅ခုနာမ်ဒွါရနာမ်တကားပေါင်း၁ခုရုပ်ဒွါရတကားပေါင်း၅ခုစတာပါလေပါဠိလိုပဲပြောလိုက်စက္ကုဒွါရသောတဒွါရကာနဒွါရစိဉ္ဝါဒွါရကာယဒွါရပါဠိလိုဆိုရင်မျက်စိတကားနာတကားနာတကားစေယတကားမာလေကိုတကားအဲ့နဲ့မတိုင်ဘူးဆိုတတိယကွယ်နောက်ဆုံးစာလုံးကြည့်လိုက်ပါတယ်မလားအတကားပါဟာရုပ်နဲ့ပတ်သက်ပြီးတော့ဘယ်နှခုတော့ငါးခုပါတယ်ဒီတော့အဲ့ဒီစက္ကုဒွါရမျက်စိတကားဟောဒဒွါရနာတကားကာနဒွါရနှာခေါင်းတကားစင်ဝါဒွါရဆေးရတကားကာယဒွါရကိုယ်တကားဆိုတာပရမတ်ထမှာဘာရုပ်တရားကိုပြောတာလဲဆိုရင်စက္ကုဒွါရဆိုတာပါလဲစက္ကုပတာရာရုပ်ကိုပြောတာဟောဒဒွါရဆိုတာဟောဒဒွါရပါတယ်နော်အနောက်တွေ့ပြီးသားနော်ဟောဒဒွါရဆိုတာဟောဒပတာရာရုပ်ကာနဒွါရဆိုတာကာနပတာရာရုပ်စင်ဝါပတာရာဆိုတာစေဝါဒါရယကာယဒွါရသနာကာယပဒါရယကဲအဲ့လောက်ဆိုရင်ယုတ်28ပါးထဲမှာအခုကြည့်ဒွါရအမိရသောယုတ်ဘယ်လိုမျိုးပါတော့အဲ့တော့ယုတ်ဆိုတဲ့အမိနဲ့ပဲသုံးလိုက်စေကုပဒါရယဘောဒါပဒါရယအဲယုတ်28ပါးထဲမှာ5ပါးသိသွားပြီမလားမြန်မာလို့ဆိုရင်ယက်စီနာနာလျာကိုအဲစိတ်မကြည့်ပါနဲ့ရုပ်ပြေပြောနေသေးတာမြက်စီနာနာလျာကိုမမတ်မျိုးဆိုကိုကလည်းညှို့ထောက်ပြီးတော့ဘေးနီးယားဘေးနီးယားဆိုတခါတည်းအရင်ပြထားတယ်အဲ့ဒါဒီအားလုံးကဘာလဲရုပ်ပဲရုပ်နဲ့စိတ်ရှိပါတယ်အခုဘယ်နှပါပြီးသွားပြီတော့ငါးပါပြီးသွားပြီနော်ဟုတ်ပဲရုပ်ပိုင်းကလည်းသင်ပြန်သင်ဦးမှာပဲပြီးမှတခါနန်ဒွါရနဲ့ပတ်သက်ပြီးနန္ဒဝရနဲ့ပတ်သက်ပြီးတော့မနောဒွါရဆိုတာစိတ်ရှိစေကိုပါလုံးကိုမနောဒွါရလို့ခေါ်တာမဟုတ်မနောဒွါရအမိရတဲ့တရားသည်စေကိုပါရှိတယ်အဲ့ဒီမနောဒွါရစေကိုပါတခြားမဟုတ်ဘူးပရိသန္ဓေကိစ္စပွင့်ကိစ္စသုတိကိစ္စတတ်သောစေကိုပါကိုပဲလေဘာလို့ခေါ်တော့မနောဒွါရဒါကြောင့်ပါဠိတော်ကလာတာမနောဒွါရပါဏဘဝင်္ဂန္တိပုစတိဘဝင်္ဂန်ဘဝင်ကိစ္စတတ်သောစိတ်စေကိုပါကိုပဲလေမနောဒွါရတိမနောဒွါရလို့ဆိုကြပါတယ်ဒါကြောင့်အခုဒီမှာနန္ဒွာရရဲ့နောက်မှာမနောဒွာရအစာတရားကိုပါထိတာတော့ဘဝင်စိတ်စေကိုပါဘဝင်စိတ်စေကိုပါဆိုကြမယ်ဘောပဲကိစ္စတော့ပြန်ကြည့်စီရလို့သေးလားဘဝင်စိတ်စေကိုပါဆိုတာဥပက္ခတိုင်းနဲ့နှစ်ပါးမာဝိပဲရှိပါမေကောဝိပဲကိုပါဒါပြောတာဒါမဲ့အဲ့ဒီဘဝင်စိတ်စေကိုပါလုံးဒီဥစ္စာတော့နဲ့ဆိုင်လားမဆိုင်ဘူးကိုကအစင်းမြင့်မြတ်ပုဂ္ဂိုလ်ဖြစ်သေးကြမာကုသရှိပါတွေကတော်ဘာလဲမာဝိပဲရှိပါတွေကတခုခုပဲဥပက္ခတိုင်းနဲ့နှစ်ပါးဆိုင်လားမဆိုင်ဘူးအထက်ကမေကောဝိပဲဆိုင်လားမဆိုင်ဘူးဥစဉ်တော့နဲ့ဆိုင်တဲ့နိုင်တော်ရာဒီဘာဖြစ်ရမှာတော့မဟုတ်ပဲရှိပါဒီလိုတော့ပေါ့နော်မနောဒွါရငါရဲ့စိတ်အာယုံမနောဒွါရတိမထင်လာဆိုစိတ်ရှိစကိုပါလုံးမထင်နဲ့အဲ့ဒီရှိပါတိကတခုခုဒီကသိဖို့လိုတဲ့နော်မဟုတ်ဘူးဆိုရင်ဝိညာဏယောသလာယနာဖသဝေဒနာတဏဘောဇာတိဇရမရဏပရိစ္ဆန်ဥပါတိမှာမဇ္ဇကအိုနေတာပဲရှိတယ်ပရမတ္ထအသေးစိတ်မသိဘူးဥစဉ်နားလေတဲ့ပေါ်ပေါက်ပါတယ်ကိုယ့်ဟာကိုထင်နေကြတာနော်အဲ့ကြောင့်ရှေ့ကန်းကစားပြီးတော့ဥစဉ်ပြောသွားပါမယ်ပြန်ပြောမယ်ဒွါရ6ပါးရှိတဲ့နေရာမှာရှင်းပိုင်းစကုသောတာကာရဆိုတာကာယဆိုတာယုတ်ဒွါရလားနန်ဒွါရလားယုတ်ဒွါရပရမတ္ထတရားအမည်နဲ့ပြောမယ်ဆိုစကုပဒါရယုတ်သောတာပဒါရယုတ်ကာနပဒါရယုတ်စိဉ္ဝပဒါရယုတ်ကာယပဒါရယုတ်မြန်မာစကားလုံးနဲ့ဆိုမျက်စိယုတ်နာယုတ်နာယုတ်ခြာယုတ်ကိုယုတ်ယုတ်ဘယ်နှပါးပြီးသွားပြီငါယုတ်ဟုတ်ပြီနန်ဒွါရဆိုတဲ့နေရာမှာစိတ်ရှိစေ9ပါးလုံးမယူလို့မရဘူးစေတသိက်ကောက်ပါလားမပါဘူးပါကိုအဓိကယူရမှာလေဘဝင်ကိစ္စတတ်သောစိတ်ဟလောနော်စေကိုပါအဲ့ဒီစေကိုပါကိုပဲလေနန္ဒွာရလို့ခေါ်တယ်နော်မနောဒွာရပေါ့ပါဠိလိုဆိုရင်ပါလေမနောဒွာရခေါ်တယ်ဒါပဲမဲ့ဥစဉ်တော့နဲ့ဆိုင်ရစေကိုပါလုံးဆိုင်တာပါတော့မာဝိပဲရှိပါအဲ့ဒီလောက်သဘောပေါက်ကျင်းနေပြီကဲလက်ရမယ်ဆိုင်မနာ54သွားဒါရုပ်တရား၅ပါးပြီးသွားစကုဒွာရဖြစ်နေသောစိတ်ဒီနှစ်ပါးတော့လေစနဲ့ရှောက်ပါပါဠိလိုပဲအဒီစကလုံးတိုင်ပြည်ရေးတွေ့ကြည့်စမ်းပါစက္ကုဒွါရနဲ့ဖြစ်နေသောစိတ်လစ်စင်6ပါးဟူသောကစကုဒွါရဆိုတာမျက်စိအဲ့ဒီမျက်စိတကားမှာဖြစ်ပေါ်လာသောစိတ်ဟ ဟုတ်လားဥစဉ်တို့နဲ့မျက်စိနဲ့ရွှေတော်ဘုရားကြီးကိုမြင်လိုက်တဲ့အခါမှာဖြစ်ခွင့်ရှိသောစိတ်မျိုးဆိုတာဘယ်နှမျိုးသာရှိတယ်လဲဆို၆ပါးဒါမှမဟုတ်အဲ့ဒီလက်ဆို၆ပါးအထက်မှာကာမဇုံ29ပါးလုံးပါလားမပါဘူးမာကုသောဒါပဲပါတယ်ဥစဉ်တို့တွေ့ဟုတ်လားလက်ဆို၆ပါးလုံးအကုန်လုံးဥစဉ်တို့သားနဲ့မှာပြင်းနေဖြစ်ပါမလားမဖြစ်ဘူးမာကုသောထိမှတောင်မှဒီတစ်ခုစီတစ်ခုစီအနေနဲ့ပဲဒီနဲ့သွားလို့ရမှာအကုန်လုံး၈ပါးလုံးပြင်းနေပါလေမစိုးဘူးမျက်စိအာယုံထဲမှာရွှေတုံဖရဟနဲ့မိမိရဲ့မျက်စိတွေ့မြင်လိုက်ရတဲ့အချိန်ခါကာလမှာဖြစ်ပေါ်လာနိုင်သောတရားသည်တေပင်စာရတာဝိဇ္ဇာဟုတ်လားပင်စာရဝိဇ္ဇာဆိုတာဆင်ခြင်တာစိတ်ကဝိညာဉ်ဟုတ်လားအစင်းနဲ့ द्वार ထိခိုက်လာတဲ့အခါမှာဖြစ်ပေါ်လာသောအသိစိတ်နော်အဲ့ဒါလေးကပါလားစိတ်ကဝိညာဉ်စိတ်မြင်သိစိတ်ပေါ့ပြီးမှသံတမန်ဆင်ကအဲ့ဒီဟာကိုလက်ခံတာဝိညာဏဆိုတာစုံစမ်းတာဥဒ္ဒောဆိုတာဒါဒီအာယုံကောင်းတဲ့အာယုံမကောင်းတဲ့အာယုံဆုံးဖြတ်ချလိုက်တာဘာဝါလဲပုတ်တော်မာကုသောတေကကာမဇုထိမှာပါလေမာကုသို့ဆိုပြီးဦးဇင်းတို့တွေ့ကြတယ်နော်ပြီးမှာပါလေတတယုံမာဝိပဲစီပါတတယုံကအလုံးတတယုံကိစ္စတက်တာစစ်တမျိုးရှိတယ်စစ်တမျိုးထိကမန္နေရဏ၃ခုလည်းပဲတတယုံထိမှာပါမန္နေရဏ၃ခုနှုတ်လိုက်တယ်ဆိုတော့စစ်တဘာထိမှာဘူးကြမ်းတော့မာဝိပဲရှိပါပဲပါတတယုံမာဝိပဲရှိပါဒီတော့မျက်စိနဲ့ပတ်သက်ပြီးတော့ဖြစ်ခွင့်ရှိသောစိတ်ဘယ်လောက်ရှိတော့56ပါးထို့တူပဲတရားမှန်ကိုနားထောင်လိုက်တဲ့အခါမှာဖြစ်ပေါ်လာတဲ့စိတ်လေးလေးစုချောက်ပါဘယ်နေရာမှာပြောင်းသွားတော့စက္ကူညာစိတ်နေရာမှာပါဘာညာဉာဏ်စိတ်ဖြစ်မှာတော့ဟောတာစက္ကူညာစိတ်ဆိုတာမြင်သိစိတ်ဟောတာညာစိတ်ဆိုတာကြာသိစိတ်ကာနညာစိတ်ဆိုတာနာသိစိတ်ဒီလောက်တော့သိပါတယ်နော်အဲ့တော့စက္ကူဒွါရနဲ့ပတ်သက်ပြီးတော့ဖြစ်ခွင့်ရှိသောစိတ်လေးစုချောက်ပါဟောတာဒွါရနဲ့ပတ်သက်ပြီးတော့ဖြစ်ခွင့်ရှိသောစိတ်လေးစုချောက်ပါအဲဆိုတာကဒီမိမိတို့ရဲ့မျက်စိချင်းမှာမြင်လာရတဲ့နောက်အာယုံတွေမကြလာရတာအဲ့ဒီမျက်စိကပဲဖြစ်စေနားကပဲဖြစ်စေဝင်လာတဲ့အခါမှာပရမတ်ထတရားတွေတခုတည်းမဟုတ်တော့အုပ်စုလိုက်အုပ်စုလိုက်အုပ်စုလိုက်ပါမယ်ဘယ်လောက်ပါမလဲဒါဆို6ပါးတည်တည်ဖြစ်ခွင့်ရှိတယ်ပေါ့ဒီထင်ကအရာဌာနအလိုဆိုတော့ပြောင်းလဲမှုရှိသွားမယ်ကင်တာပါလေမျက်စိနဲ့ပတ်သက်နားနဲ့ပတ်သက်ပြီးတော့နှာခေါင်းနဲ့ပတ်သက်ပြီးတော့စသည်ဖြင့်ဟာလေပြင်စဒွါရတွေကောင်ပြီးရောနောက်မနောဒွါရနဲ့ဖြစ်နေတော့ဆိုင်အောက်မှာပါပါတော့မနောဒွါရဝိဇ္ဇံတပါဟုတ်ပြီအဲ့ဒီနံပါတ်2ကဏ္ဍရဲ့အထက်မြင်းရဲ့အထက်မှာကြည့်လိုက်ပြင်စရဲ့ဆက်ရဲ့ပန်းရဲ့တီရဲ့ဝုတ်တော်ရဲ့ဇောယုံနာဒါဝူကြည့်စိတ်တယ်ပုဂ္ဂိုလ်ဒုတိယယသံဒီကုတိစိတ်ဖြစ်ရင်ဖြစ်မဖြစ်ဘူးဆိုဘာဖြစ်မှာတော့ဘဝစိတ်ဖြစ်တယ်ဒါပြောတာနော်ပဋိသင်္ဍေစိတ်တုံးကသူ့ပိုင်ပြီးသွားပြီသုတိစိတ်ကနောင်လာလတဒီမသိမီကာလကြာထင်းမှာပြင်စရတာဝိဇ္ဇံစတတယုံအဆုံးရှိသောဥဇံတို့ဒီလက်စ6ပါးသာစိတ်ဒီ which is ailo ဒီလက်စညာဝဆိုင်ဖြစ်ရင်ဖြစ်မဖြစ်ရင်ဘာဖြစ်နေမှာတော့မာဝိပဲဖြစ်နေမှာပဲနော်ဘဝဆိုင်မိနေအဲ့တော့တခုလောက်ကိုယ်ဝါရေးတဲ့ပြင်စစပြင်စရာရဝဆိုင်ပါဠိလိုကိုအပြည့်စုံသင်္ကေတလေးနဲ့မှတ်လိုက်သဲဆိုတာစေကဝိညာဉ်ပန်စတာပံမရဆိုင်တီဆိုတာပန္ဒီရဏဥဒ္ဓောဆိုတာဇောဆိုတာကမကာမဆိုးဦးစံလို့တက်ဆိုလို့ရှိရင်ဗာလဲမာကုတို့ဆိုးဖို့ဟုတ်မလားဘယ်နှကျင်ဆိုးတော့ဘယ်နှကျင်ဟုတ်လားပြီးမှာဗာလဲတတောင်းနှကျင်အဲ့ဒါကိုကိုယ်ဝါကိုတွေ့လိုက်ပြင်စရာဝဆိုင်စေကဝိညာဉ်ပံမရဆိုင်ပန္ဒီနာဥဒ္ဓောဇောတတိုင်းပင်စရာရဝေသာစေဝညာသမနေစေသနာဝုဒ္ဓဆိုတတားယပါဠိလိုဆိုပင်စရာဝေသာစေဝညာသမနေစေသနာသနာဝုဒ္ဓဘနာတဝနာအပြည့်ရောပေါ့ဘလောက်ကောင်းနော်ညမှာလည်းပြောနေရတာတစ်ခုစီတစ်ခုစီအရှင်းကြားတယ်အဲ့တော့ဒီလောက်သိရင်ဥစဉ်ကျင်တတ်ပြီအဲဒါဓွာရပိုင်းဆင်ရမှတ်တာဘုရားကဓွာရ6ပါးထဲမှာစကုသောတာကာနာဆိုရင်ကာယဆိုတဲ့အမိသည်ရုပ်ရဲ့အမိလားနာယဲ့အမိလားရုပ်ရဲ့အမိခန္ဓာဖွဲ့လို့ရှိရင်ပါခန္ဓာရတော့ဒုဝဲခန္ဓာမနောဓွာရအမိစရာပါလေနာအဲ့ဒါကိုပြောရအောင်ဝင်ကိုဗစ်စတာစေကိုခုနော်မာဝိပဲရှိခုပရမန္တနာပါမဲခုပဲကိုခုခန္ဓာပေါ်လို့ရှိရင်ဝိညာဉ်နဲ့ခန္ဓာရုပ်ဓာတ်နဲ့ပတ်သက်ဒီလောက်ပဲမှတ်ခဲ့။ကဲအာယုံသွားရအောင်။သမီးနာ56မြန်ပါတယ်မပူပါနဲ့အကောင်လုံးပြီးသွားပါလိမ့်မယ်။အရှင်ကြ။ဟုတ်လား။နိုင်လေးပြည့်ရောသိတဲ့သိတဲ့တာလည်းအကောင်လုံးပြီးသွားမှာပါ။အာယုံ6ပါအာနန္ဒိနေတာရူပါယုံပိုက်တာယုံကန္တာယုံရပါယုံခောရပါယုံဓမ္မယုံအာယုံဘယ်နှပါတော့6ပါးဒွါရ6ပါးမှာရှေ့5ပါးသည်ရုပ်ဒွါရနောက်တစ်ခုသည်ဒါလင်ပါလဲနံဒွါရအာယုံ6ပါးထဲမှာလည်းပဲရှေ့အာယုံ5ပါးသည်ရုပ်အာယုံလေးကြီးပဲဟုတ်ပြီနော်နောက်ဆုံးဓမ္မယုံတစ်ခုတည်းသားလည်းရုပ်ရောနာယောပြညာရောအလုံးပေါင်းထားတာ။ကဲဟိုဘက်စာမျက်နှာကြည့်ကြအောင်။နောက်ဆုံးပြီ။စာမျက်နှာ59 ပြောပြီလား90ခွန်ပါကြည့်အာယုံ6ပါအောက်မှာပါဠိကိုရင်ဖတ်ပါအာယုံ6ပါဟူသည်အဲ့ဒီမှာရူပယုံဆိုတာမိမိတို့ရဲ့မျက်စိဖြင့်စက္ကဝဉာဏ်ဖြင့်မြင်ရသောအဆင့်အမျိုးမျိုးကိုဘာလို့ခေါ်တော့ရူပယုံပတ္တယုံဆိုတာနားဖြင့်ကြားရတဲ့အပံမျိုးစုံကိုဘာလို့ခေါ်တော့ပတ္တယုံကန္တယုံဆိုတာနှာခေါင်းဖြင့်နှမ်းရှုတဲ့အခါမှာနမ်းလာတဲ့အနံ့မျိုးစုံကိုကန္တယုံရမယုံဆိုတာကလျှာဖြင့်လျှက်လိုက်တဲ့အခါစားသောက်လိုက်တဲ့အခါမှာတွေ့လာရတဲ့အရာမျိုးစုံကိုရပါယုံပေါ်တပိုင်းစတာကဒီကာယဝဉာဏ်ဖြင့်ကိုယ်ဖြင့်တွေ့ကြည့်လိုက်တဲ့အခါမှာတွေ့လာရတဲ့အကြံအတွေ့အနုအတွေ့အစရှိသည်ပေါ့အဲ့ဒီတော့တွေ့မျိုးစုံကိုဘာလို့ခေါ်နော်ပေါ်တပိုင်းကဲအဲ့ဒီအထက်ကအာယုံ၅ပါးနဲ့ပဲကြည့်ကြရူပယုံစတာတေကိုအပြင်လဲဝေလဲရပဲပါပြရတာတော့ဘောရူပယုံဝန္နယုံလို့လည်းခေါ်တယ်ပါဠိမှာနော်ဝန္နယုံရူပယုံအဆင့်ယုံလို့ခေါ်တာပေါ့နော်ပိုက်တယုံစတာအမှန်ယုံခန္ဓာယုံစတာအနယုံရာသယုံစတာအယတာယုံနောက်ကဖောဋ္ဌပါယုတ်ဆိုတာကပထဝီရေတေဇောရေဝါယောရေဒီယုတ်သုံးမျိုးကိုပေါင်းပြီးမှဖောဋ္ဌပါယုတ်လို့ခေါ်တာဖောဋ္ဌပဆိုတဲ့စကားလုံးကဘာလဲပထဝီတေဇောဝါယောယုတ်တရားဘယ်နှပါပါသုံးပါပါဒီတော့ရူပယုံဆိုတဲ့အမိနဲ့သုံးရင်ဒါအဆင်ယုတ်ရူပယုတ်မိုက်တာယုံဆိုတဲ့အမိနဲ့သုံးရင်အမှန်ယုတ်ကန္တာယုံသည်အနံ့ယုတ်ရာသယုံသည်တရားသာရောဟောတပယုတ်တိအတွေ့ရောဟုတ်လားအတွေ့တာဟောတပါတွေ့တယ်အဲ့ဒီအတွေ့ရောတိဘယ်နှမျိုးရှိတော့ပထဝီတေဇောဝါယောစုစုပေါင်းအာယုံ6မျိုးထဲမှာ8အာယုံ5ပါးထဲမှာယုတ်တရားဘယ်နှခုပါသွားပြီလားသိချပြီလားသိချပြီပြန်ပြောရူပပတ္တာကန္တာရာသာပထဝီအဲဆိုဝါယောဘောဓဘာနဲ့မတော့ဘောဓဘာဆိုတာဒီ၃ခုပေါင်းပြီးမှဘောဓဘာလို့ခေါ်တာဟုတ်လားအားလုံးဘယ်နှခုပါသွားတော့ခုနှစ်ခု ద్వార သင်္ခါတုံးကဇန်တို့ကစက္ခုပတာရာဘောဓပတာရာကာနာပတာရာဇိမောပတာရာကာယပတာရာမျက်မှောက်ပြန်မျက်စိနာနာဖရာကိုစိုက်အဲစိုက်မှာပါမျက်စိနာနာနှရာကို ద్వార တုံးကရှင်း ద్వార 5ပါးအတွက်ရုပ်ပင်ပတ်ပါသွားပြီတော့5ပါးအခုအာယုံ6ပါးထဲမှာ7အာယုံ5ပါးထဲမှာရုပ်ပင်ပတ်ပါလားခဏပါပါတယ်ပြန်ပြောပါเนาะရူပပတ္တာကန္တာရာသာအဲဒွါရထေက5ပါးနဲ့အခုအာယုန်ထဲမှာပါတယ်ရုပ်ခဏပါပေါင်းရင်ဘယ်လောက်ရှိတော့12ပါးပြီးသွားပြီရုပ်အလုံးကဘယ်လောက်ရှိတော့28ပါ28ပါတဲ့မှာအခုဘယ်လောက်ပါသွားပြီတော့12ပါအဲ့ဒီရုပ်နှစ်ခုတည်ထင်ရှားတဲ့ကျန်တဲ့ပြီသူတို့ဩလာရိကရုပ်လို့လည်းခေါ်တယ်နှစ်ခုပေါင်းရင်ဘယ်လောက်ဖြစ်တော့12ပါပတာရယဟောကစေကုပတာရမျက်စိနာနာလျာကိုဆိုတဲ့၅ပါးရဲ့ဒီဘက်အဆင်းအသာအနာအရတာအတွေ့ရောက်ကသုံးခုဟုတ်လားအဲ့တော့ဟောက၅ပါးနဲ့ဒီက9ပါးပေါင်းရ12ပါးအဲ့ဒီနှစ်ခုကိုပတာရယုတ်အာယုံယုတ်ဆိုတဲ့ပုံမှာဒွါရယုတ်အမည်နဲ့မသုံးချင်ဘူးဆိုလို့ရှိရင်ဘာနဲ့သုံးနိုင်နော်ဩလာရိကယုတ်ဒီလိုနဲ့သုံးတယ်နော်အခုနောက်ပိုင်းပါလာမယ်ကျိုးတဲ့သိတာဘွားပြီးမှဓမ္မယုံခန့်ကဘွားတမယုံဆိုတာကမနောဝိညာဉ်ဖြင့်သာသိရသောသိပွေအမျိုးမျိုးဟုတ်လားမျက်စိဖြင့်မြင်တဲ့အဆင်းလေးမဟုတ်ဘူးနားဖြင့်ကြားတဲ့အသံလေးမဟုတ်ဘူးနှာခေါင်းဖြင့်နားရှိတဲ့အနံ့လေးမဟုတ်ဘူးနော်ရှားဖြင့်တွေ့ကြရတဲ့မှာလည်းအရသာလေးမဟုတ်ဘူးဒီခန္ဓာကိုယ်ဖြင့်တွေ့ကြရတဲ့ပြုတိစွာဘုလိုမဟုတ်တဲ့တမယုံစိတ်ဖြင့်သာသိရသောဗာလဲသိပွေအမျိုးမျိုးလို့ခေါ်တာစိတ်ဖြင့်သာသိရသောသိပွေအမျိုးမျိုးနော်ဥပမာမျက်စွာဖြင့်အာရန်ဆိုင်သောဂုံဆိုရင်ကြည့်အာရန်ဆိုင်သောဂုံကိုကြည့်လို့မြင်လို့လားမျက်မှောက်မမြင်ပဲနဲ့စိတ်ဖြင့်ပြပါလေအာရင်ပြုရမှာပါဝနာလေးတွေနော်အဲ့ဒီလိုမနောဝိညာဉ်ပြသိရသောသိခွေမျိုးမျိုးကိုဘာလို့ခေါ်တော့ဓမ္မယုံအဲ့ဒီဓမ္မယုံမျိုးစသည်လက်ရဘက်မှာတေကိုအပြည့်ကျစ်တေပတာရယုံ၅ပါးပတာရ၅ပါးစပ်ပါလေစေကုပတာရဩဒပတာရကာနာပတာရစီမောပတာရအာယပတာရပြီးမှသုကုမယုံကိုပတ်ပါနေနော်သိချောက်ပါဒီမှာပြောရင်လေထွက်သွားလိမ့်မယ်ရုပ်ဝင်ကြမှာပြောရမယ်သုကုမစိတ်ချောက်ပါတေရခွင်မှာမရေးထားသည်တို့ကြောင့်မရနိုင်ဘူးဒီတော့ဓမ္မယုံထိုက်သောယုတ်တရားသည်ပတာရယုံ၅ပါးရဲ့သုခမ26ပါးယုတ်မျိုးစားတိကအလုံး28ပါးထဲမှာဘယ်နှပါတော့ဓမ္မကိုထိုက်တာ20တပါးမှန်ပြီနော်ဒ ဓမ္မယုံစင်းအထင်းမှာပါဝင်သောယုတ်မျိုးစားဘယ်မျိုးပါဝင်နော်20တပါးရပြီနော်ပြီးမှစိတ်89ပါးတည်းလေဓမ္မယုံပဲစေတသိက်50ပါးကလည်းဓမ္မယုံပဲနိဗ္ဗာန်ကလည်းဓမ္မယုံပဲပညာကလည်းဓမ္မယုံပဲဒါပဲဒီတော့ပါဠိအမည်နဲ့ပြောရမယ်ဓမ္မယုံအောင်6မျိုးရှိတယ်ပသာရဓမ္မယုံသုခမယုံဓမ္မယုံစိတ်ဓမ္မယုံစေတသိက်ဓမ္မယုံနိဗ္ဗာန်ဓမ္မယုံပညာဓမ္မယုံဆိုပြီးတော့နောက်မှတရားအစုပေါင်းဓမ္မယုံအုပ်စု6ဒီနှုတ်ပါပြထားတယ်6မျိုးပြထားတယ်ဒီလောက်သိရင်တော်ပြီကဲအခုဒွါရနဲ့အာယုံပေါင်းလိုက်တာနဲ့ဥစ္စံတော်နားလည်ရမှာကပသာရယုံ၅ပါးပြီးသွားပြီဂောစရယုံအာယုံယုံဒီနှစ်ပါးပြီးသွားတော့9ပါးစုစုပေါင်းပေါင်းရင်12ပါးပြီးမှဒီဘက်မှာပါလဲသူကမယုံတွေပါအကုန်ပါသွားပြီအောင်မိထားကဲအဲ့ဒီကဏ္ဍပြီးကြဆိုဟိုဘက်ကိုနေနေဆက်သွားမယ်စာမျက်နှာ80ကိုလှမ်းကြည့်လိုက်မရဏပါဏဇောခံကိုနေနေလောက်ပြောရမယ်ဥစ္စံတော်ပရိသန်နေနေခဲ့ပြီပရိသန်တွေကစပြီးတော့ဇာတိပရိသန်တွေရလာပြီးတဲ့နောက်မှာပေါ်ရမယ်နားရမယ်သိရမယ်လူတိုင်းခဏခဏကြားဦးတယ်မလားနေ့စဉ်နေ့တိုင်းလည်းမြင်တွေ့နေရတာပဲသရဏစာကြည့်လိုက်ဖို့ဒီနေ့ကိုဟုတ်လားလူအနည်းစုနိုင်ငံတွေမှာတော့မှသရဏစာကြည့်လိုက်ရင်တ мян နာလောက်ကတော့ပြည့်နေတာပဲသိချင်သဘောတရားကိုယ်လည်းပဲဒီနေ့ကြာသိရမှာသေခါနိရှင်ကကာလမှာဘာဆိုတယ်ဆိုမှာမရဏပန္နဆိုမရဏအာပန္နသေခါနိရှင်ကကာလ၌ဝင်လာမိဖြစ်ပေါ်လာတဲ့ဇိုးတွေကုသိုလ်ဇိုးဝင်မာလာအကုသိုလ်ဇိုးဝင်မာလာဆိုတာကိုအရာဌာနအာရီယောဆိုတာဒီမှာကြည့်ဒီခန်းကဏ္ဍမပြောလို့မရဘူးအာယုံအနေနဲ့ဝင်လာမှာနော်အာယုံအနေနဲ့ဝင်လာတဲ့ဇိုးတွေကိုယ်မှန်နာမှာဘယ်လိုဇိုးလဲဒီမရဏတန်နာဇိုးကြိုတင်လေးနေနဲ့တရုတ်ခွေထားမှာခိုက်မှာမဟုတ်အနာကိုက်လာတဲ့ကောင်တွေကိုယ်ရိုက်မဲ့ကောင်လားဟုတ်လားကျေးဇူးပြုမဲ့ကောင်လားဘုန်းကြီးဆိုလို့ရှိရင်လေဘုန်းကြီးအမြင်နဲ့ပဲမှာစကလုံးတွေငင်းငင်းကြေးကြေးပဲအပြီးတမှာပန်းနဲ့ပြောလူဇိုးနဲ့လူပုံစံမျိုးနဲ့မိတ်ငါးနာကိုက်လာတဲ့ဟာတွေကမိတ်ဆွေလားယန်သူလားဘယ်လိုအာယုံသည်မိမိအတွက်မိတ်ဆွေအာယုံဘယ်လိုအာယုံသည်မိမိအတွက်ပါလဲယန်သူအာယုံကိုသိဖို့အတွက်မရဏတန်နာဆိုအခန်းကိုဒီမှာဥစဉ်ထည့်ထားပါတယ်။ gain ဒါကြတော့အလုံးကြီးတို့ဖတ်လို့မရဘူးလား။လောက်စားမရဏတန်နာဆိုဟူသည်သူဒီရှေ့ကကပ်ယူနေသောဆိုဇီဝင်မရှုပ်မီလဲမှာမိမိရဲ့စိတ်အာယုံထဲမှာနော်အဲ့ဒီတေခာနိရှင်ခာကလာဖြစ်ပေါ်လာတဲ့သုတစိတ်ရှာကပ်နေတဲ့စိတ်လေးကိုဘာလို့ခေါ်တော့ဇောဝီတိစေမရဏပန္နဇောလို့ပြောတာအာပန္နစာနီးတာဘာနဲ့နီးတာလဲဆိုမရဏတေခြင်းနဲ့နီးတယ်အဲ့ဒီဇောမျိုးစာဘယ်လိုဇောလဲစတာကိုသိရအောင်ဆက်ပြီးတော့အာယုံနဲ့ခွေရအောင်ထောမရဏပန္နဆိုရင်အာယုံများသည်အာယုံစားသောအာယုံ6ပါးစတာအစင်အာယုံအနေနဲ့ထင်ရှင်းထင်လာမယ်အမှန်အာယုံအနေနဲ့ထင်ရှင်းထင်လာမယ်အစင်အာယုံနဲ့ဆိုပါလေမျက်စိမှမြင်လာဘူးအမှန်အာယုံနဲ့ဆိုပါလေနားကကြားလာမယ်ပေါ့နော်ဒေခာနိရှိကကာလမှာအဲ့ဒီလိုမရဏတန်နာဆိုပြီးအာယုံတွေဟာဒွါရ6ပါးမှာအရာဌာနအလိုဆိုအစင်အမှန်အနေရတဲ့အတွေ့အထိစသည်ဒီလိုပဲတတဝါနဲ့တတဝါနဲ့အပန္နမှာထင်လာတယ်ဒွါရ6ပါးလုံးမှာလားဆိုတော့မဟုတ်ဘူးတချို့ကမျက်စိမှထင်လာတယ်တချို့ကနားမှထင်တချို့မှနှာခေါင်းမှထင်လာတယ်ဟုတ်လားမကောင်းတဲ့ဒုက္ခတိပုံသွားမယ်ဆိုအနန္တဆိုးတွေရလာမှာပဲဒါမျိုးတွေပေါ့နော်အဲ့တော့အောက်ပိုင်းမှာလည်းသူ့ဟာသူဆက်ပါပါလိမ့်မယ်ဆက်ပါကြည့်ပါထို့အာယုံများကိုအဲပရမတ္တယအမိနဲ့ကြည့်ရင်တော့အစံအာယုံအပန်းအာယုံနဲ့အာယုံစသည်ဖြင့်အစံပန်နဲ့ရတာတွေ့တိဓမ္မသဘောရူပယုံပတ္တယုံစသည်ဖြင့်အာယုံ6မျိုးမိနဲ့သုံးတော်လည်းပဲသေခာနိရှင်ခာကာလရှေ့ကဖြစ်ပေါ်နေသောမရဏတန်နာဆိုဤအာယုံကြတဲ့ခါမှာအဘိဓမ္မဝေါဟာရစကလုံးနဲ့ဘေးထဲမှာသွင်းလိုက်တော့ကံအာယုံကမ္မနမေအာယုံဂတိနမေအာယုံအာယုံပေတစ်မျိုးနဲ့ခွဲလိုက်တော့3မျိုးဒါပဲမဲ့ဒီအာယုံ6ပုဒ်ကိုပဲကံအာယုံကမ္မနမေအာယုံဂတိနမေအာယုံအမီစနဲ့အစထုတ်ပြီးတော့သုံးလိုက်တာနော်သေခာနိရှင်ခာကာလမှာပြောင်းလဲတဲ့အာယုံ3မျိုးမျိုးပေါ့နော်ပေါ်ကအာယုံ6ဘက်နဲ့တခြားစီလို့မထင်နဲ့ဒီအာယုံ6ဘက်ကိုပဲဗာလဲအမိတမျိုးမျိုးနဲ့တုံးလိုက်တာဥပမာရူပဆိုင်အရူပဆိုင်လို့မပြောဘဲနဲ့ဗာအမိနဲ့သုံးနိုင်တယ်မဲခေါဆိုင်လို့ပြောလိုက်တယ်ဟုတ်လားကာမဝါစာသမနာဆိုင်24ပါးလို့မပြောဘဲနဲ့မာကုသဆိုင်8ပါးမာဝိဘဆိုင်8ပါးမာကရိယာပြောလို့မရဘူးလားရတယ်အဲ့ဒီပုံစံမျိုးပဲအမိတမျိုးမျိုးနဲ့တုံးလိုက်တာနော် အမိတစ်မျိုးမျိုးနဲ့သုံးလိုက်တာမြန်မာနိုင်ငံတော့ကမြန်မာနိုင်ငံရဲ့အမိကိုသုံးပြီးတော့အင်္ဂလန်ရောက်သွားတဲ့လူကမြန်မာနာမည်မသုံးဘဲနဲ့နာမည်ပြောင်းပြီးတော့အမိတစ်မျိုးသုံးဒီလူဟာဒီလူပဲပြောင်းလဲမရှိလားမရှိဘူးအခုလည်းပဲဒီသဘောပဲနော်အဲ့လိုပဲအာရုံပြုပါကဲအဲ့ဒီကံကမ္မနိမိတ်ကတိနိမိတ်နဲ့ပတ်သက်ပြီးတော့နောက်ဘဝသိမ့်နိုင်စာလုံးကတလုံးမှမပြင်ပေးနဲ့ဘာသာတရားဆရာတော်ရေးတဲ့အရှိပြုသံကျော်တွေကတလုံးမကြံကူချလိုက်တာပါဆိုတော့အောက်ကကြံညွှန်ထားတယ်ဟာကိုယ်ပိုင်စာလုံးနဲ့ရေးတာကြတော့ဒီလိုမညွှန်ပါဘူးနော်အဲ့တော့အဲ့ဒီတည်းမှာဆရာတော်ရှင်းပြတဲ့အတိုင်းပဲမရဏသန္တာဆိုနဲ့ပတ်သက်ပြီးတော့ထင်လာသောအာယုံစကလုံးတွေကိုကံကမ္မနိမိတ်ကတိနိမိတ်အမိဖြင့်ဒီလိုသုံးမိကြပါတယ်အောက်ကဆက်ပါကံတွေ့ပြီကတိမဟုတ်ပေနဲ့ကတိဖြစ်မနေဘူးလားဟမ်ကတိမဟုတ်ဘူးဘာတော့ကတိပါဠိတွေရေးတဲ့အခါတတိထားရမယ်နော်မြန်မာစာရေးသားတွေမှာကြည့်မြန်မာစာအုပ်တွေရေးတဲ့အခါမှာမေတ္တာကရုဏာကိုကြားတော့ကာကြီးနဲ့ရေးရမှာကရုဏာကိုဘာနဲ့ရေးနေကြတာကရုဏာတဲ့ဟုတ်လားကရုဏာကငယ်နဲ့ရေးနေတယ်အကြည့်ချင်းမှားတယ်အနက်တက်ပြီးပြောင်းပြန်ကြီးဖြစ်သွားပြီနော်အဲ့တော့ဟောကာကြီးနဲ့ရေးရင်ကရုဏာသာတနာရှင်ကရုဆိုရယ်ဘာဖြစ်သလဲအလေးမြတ်ပြုခြင်းအတက်ပြေချွန်းတယ်ပြောင်းပြန်အတက်ပြေအော်လုံးဝပြောင်းလဲသွားတယ်အခုလည်းပဲဂတိဆိုတဲ့ပုံနဲ့ပါလဲဂတိဆိုတဲ့ပုံမတူဘူးအနေတည်းပြပြောင်းပြန်ဖြစ်နေတယ်ကံကမ္မနိမိတ်ပါလဲဂတိနိမိတ်ကာကြီးကိုပါလို့မှာနော်ကာငယ်ပြန်လိုက်ကာရဲ့အာလုံးကြီးသူဖတ်ပါကံဟူသည်ဟုတ်ပြီကိုဟာကိုသေခာနိရှင်ကာကာလထင်လာသောအာယုံကိုကြည်ဟုတ်လားဟောဒီအဘိဓမ္မာခန္ဓာကြီးကျင်းပဖို့လုံငန်းတွေနဲ့ပတ်သက်ပြီးတော့စိတ်အာယုံလေးတွေဟုတ်လားဒီကုသိုလ်လုံငန်းတွေအာယုံဒါတွေအလုံးကပါလဲကံအာယုံလေးတွေပဲနော်အဲ့လိုမှမဟုတ်ဘဲနဲ့တဏှာမောဟဆုံးလုံပြီးတော့တပ်ပြန်ညှဉ်းဆဲမှုနဲ့အသက်ရှင်လာတဲ့ပုဂ္ဂိုလ်သူတို့ကြားတဲ့ခါလေးပဲပါလဲအကုသိုလ်ကံပြီးထင်လာမယ်ကုသိုလ်လုံငန်းလုပ်တဲ့ပုဂ္ဂိုလ်တွေပါလဲကုသိုလ်ကံပြီးထင်လာမယ်အဲ့ဒီလိုသေခာနိရှင်ကာကာလထင်လာတဲ့ကုသိုလ်အကုသိုလ်တစ်ခုခုဒီမလဲကံအာယုံလို့အဲ့လိုတာမလဲကမ္မနိမိတ်ဆက်ပါပါကံပြုဆိုင်တုန်းကတွေ့ကြုံရသမှာအာယုံများဒါကြတော့ကံအာယုံထက်ကိုပို့ပြီးကြေပြန့်သွားတယ်ကမ္မနိမိတ်ကံအာယုံနဲ့ကမ္မနိမိတ်အာယုံမတူဘူးကမ္မနိမိတ်အာယုံသည်လုံငန်းပေါင်းများစွာကြေပြန့်သလိုအဲ့ဒီများစွာနဲ့ဆိုင်သောအာယုံဖြစ်နေတယ်ကုသောကမ္မနိမိတ်အာယုံဖြစ်ခဲ့မယ်ဆိုရင်ဘယ်လိုထင်မလဲအကုသကမ္မနမေအာယံဖြစ်ရင်ဘယ်လိုထိုင်မစ္စတာအောက်ဆက်ဖတ်ကြည့်လိုက်ပို့ထင်ရှားလာမယ်ကုသောအဲစေတောင်းအကြောင်းတရားကြီးဟုတ်လားသေခာနီမရဏသန္တာဆိုစောဟာဒီထင်လာတဲ့အာယံကစေတောင်းအကြောင်းကြီးမျက်လုံးကမထွက်မသွားဘူးတဲ့ဟုတ်လားအဲ့ဒါကိုသူတုတိတာနတ်ပြည်ရောက်ပြီးတော့အနာသဖြစ်တဲ့အခါမှာစေတဝံကြောင်းမှာလာပြီးတော့မြတ်စွာဘုရားကိုရှောက်တဲ့အခါမှာအိတံဟိတံစေတဝန္တာဣတိသင်္ကာအနိတေဝိတံအာဟုတံဓမ္မရာဇိနာပိဋိသင်္ဆာနနာမာမာအဲ့ဒီတော့ကလည်းထင်လာတယ်နောက်ဆုံးပေါ်ရောက်တော့ပြန်တော့လည်းပဲသူထင်လာတယ်ဘာကြောင့်လဲသူ့ဘဝမှာကုသိုလ်ကောင်းမှုလုပ်ခဲ့တဲ့အာယုံထဲမှာမြောင်မြတ်စွာရှိတော်လည်းပဲစေတဝံကြောင်းတဲ့ကြီးကိုတည်ဆောက်ဖို့အတွက်အားစိတ်ခေရသောကုသိုလ်လောက်အားကောင်းတာမရှိခဲ့ဘူးပိုက်ဆံကုန်းကြများလို့မဟုတ်ဘူးเนาะဒီစေတဝန်အကြောင်းမျိုးကိုလောက်ဖို့မှာအတိတ်ခံနေအများကြီးရှိခဲ့တယ်เนาะမှတ်မှတ်သားသားအဲ့ဒီအကြောင်းအရာလေးတွေကိုနင်းနေလောက်နောက်ပိုင်းမှာဥစဉ်ထည့်ပြီးတော့ပြောမယ်အခုဒီမှာဥစဉ်တို့ပြောရမှာဓမ္မတော်လုံးမိသားစုအခုဒီခမကြီးတခုကိုเนาะအဘိဓမ္မာသင်္ဍတခုဖွင့်တန်အောင်ဘယ်လိုကြိုးပမ်းနေရတာเนาะအင်သာကစားပြီးတော့ပြုပြင်ရတာတယ်เนาะအဲ့တော့ထားပါတော့အဲ့ဒီဓမ္မတော်ဒီသင်္ဍခမကြီးဖြစ်ဖို့အတွက်ဝေယဝိဇ္ဇကောင်းမှုကုသိုလ်လုပ်တဲ့ပုံကိုယ်တွေသင်္ခါနိအရှင်ကမရဏသန္တာဆိုတဲ့အခါဟောဒီခမ္မကြီးတွေကခမ္မကြီးတစ်ခုလုံးပဲဖြစ်စေသင်္နာပို့ချနေတဲ့အပိုင်းပဲဖြစ်စေနာအိမ်မှာပဲထင်တယ်မျက်စိထဲမှာအင်သာပိတ်ပဲဖြစ်စေထင်လာတယ်အဲ့ဒါကောင်းတဲ့အာယံလားမကောင်းတဲ့အာယံလားကောင်းတဲ့အာယံဘာကြောင့်လဲကောင်းတဲ့လုံငန်းနဲ့ဆက်ဆိုင်တဲ့ဟာတွေဟာသင်္ခါနိရှင်ကလားအင်သာကြီးမြင်နေဆိုပြီးတော့သွားမလို့ဒါသူ့ပန်းတယ်မှာပီတိဖြစ်နေဩလူသားတွေအားလုံးဓမ္မရမဏပီတိဖြစ်ကြိုးပမ်းအားထုတ်ပို့ချသင်ကြားကြမြေလုံငန်းဌာနကြီးတစ်ခုအထက်မြောက်ဖို့အတွက်ငါတို့ရဲ့ပရာဒဝိရိယဓာတ်တွေကို ခန္ဓာတွေကိုအတန်နဲ့ဆုံးကြိုးမအားထုတ်ခရပါလားလို့သေခါနိအရှင်ကာကာလမှာဟောဒီခမ်းမကြီးထင်ရှင်းထင်လာမယ်ဟုတ်လားဥစဉ်ရဲ့ဩပြုတ်ပေါ်ရှာတဲ့သင်္နာမှုဆရာရဲ့ရုပ်ပုံထင်ရှင်းထင်လာမယ်နော်ဒီအပန်းထဲမှာနှောမောနေတဲ့အပန်းလေးတွေလေးထင်ရှင်းထင်လာမယ်နော်ဒီပရိသတ်တွေအရှင်းရှင်းကြိုးမအားထုတ်နေကြတာတွေဟုတ်လားဟိုဘက်ကလည်းဖက်သုံးသုံးနေတာတွေညစာရှက်ပြုတ်နေထင်ကိုစသည်ဖြင့်အဲ့ဒါတွေအကုန်လုံးထင်လာတယ်ဒါတွေအားလုံးတွေဟာကုသိုလ်ကမ္မနမိလားအကုသိုလ်ကမ္မနမိလားကုသိုလ်ကမ္မနမိအဲ့လိုမထင်ပေးနဲ့ဟုတ်လားမဟုတ်တဲ့နေရာဌာနမှာသွာလာလေးပတ်ခေတဲ့ဟာအာယုန်နဲ့ထင်လာလို့ရှိရင်အဲ့ဒါပါလို့အာဟုသောကာမနဲ့ပဲတန်ငါးတွေလုံးလုံးဆန့်နေတဲ့ပုံစံတွေအတွက်အဲ့ဒီသူဘာသက်ကိုမှတ်ဖြတ်တဲ့ပိုက်ကွမ်းတွေဟုတ်လားစသည်ဖြင့်ဒုလဲနေတယ်အဲ့ဒါတွေထင်လာလို့ရှိရင်အဲ့ဒါပါလို့ခေါ်တော့အာဟုသောကာမနဲ့ပဲအဲ့ဒီအာဟုသောပြုစင်တုံးကသူ့အသုံးပြုခေသောဟုတ်လားပိုက်ကွမ်းတို့လဲနေတို့စသည်သို့မဟုတ်အပတ်ခံရတဲ့ပါတွေငါးတွေနော်စရှိသည်ဒါတွေအလုံးကကျူးလွန်ခေသမျှတုံးကအယုံနမိတ်တွေဟာသေခါနိရှင်ကာလမှာထင်ရင်အဲ့ဒါဘာနမိတ်လို့ခေါ်တော့အာဟုသောကမ္မနမိတ်အခုလိုတရားနာရှင်အပန်းကြီးနာကကြာရှင်ကြာလာမယ်သို့မဟုတ်မျက်စိအယုံထဲမှာအခုလိုဓမ္မပရိသတ်တွေမြင်ရှင်မြင်လာမယ်ဆရာတို့ကြီးဒေါက်တာနိုင်တာမာလာတို့လိုပုဂ္ဂိုလ်တွေဟာလားဘောက်ဆရာတို့ကြီးတို့လည်းဒီမှာဆိုင်ကမာလာပြတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေရဲ့အယုံတွေကိုလည်းပဲဓမ္မကတိရပုဂ္ဂိုလ်အာမြင်ဒါတွေအလုံးတွေဟာပါလေကုသိုလ်ကမ္မနမိတ်နောက်ဟိုဘက်ကိုဆက်ရအောင်ကတိနိမိတ်ဟုတ်ဒီကောင်းလုံးကတင်ကြွလိုက်လို့ရှိရင်ရူပါယုံပတ္တာယုံကန္တာယုံစသည်အစင်းအာယုံအနတ်အာယုံအမှန်အာယုံစသည်အာယုံ6ပါးထဲမှာပြဝင်သွားတယ်အဲ့ဒီအာယုံ6ပါးကိုပဲလည်းသေခါနိရှင်ကမရဏပန္နဆုံးနဲ့ကပ်ပြီးထင်တာတော့အာယုံဖြစ်တည်တဲ့အတွက်ကြောင့်အပိဓမ္မာစကလုံးနဲ့သုံးရင်ကံအာယုံကမ္မနိမိတ်အာယုံကတိနိမိတ်အာယုံနဲ့အမိနဲ့သုံးလိုက်တာနော်အဲ့တော့သေခါနိရှင်ကမှဘေးပုံဘေးမွားတော့ဘယ်လုံးသွားမှာလဲဆိုတော့ဒီအာယုံနမိတ်ဒီမှာအကလုံးတန်းပြီးတော့ပေါ်လာတယ်တချို့ပုဂ္ဂိုလ်ဆိုရင်အကြောက်တရားလွန်ခဲ့ပြီးတော့ရမ်းပြီးတော့ထအော်တာတွေရှိသေးတယ်နော်ဇီဝင်ရှုပ်ခါနေအပန်းထွက်လာတဲ့အပန်းကိုကြားလိုက်ရုံနဲ့ဒီပုဂ္ဂိုလ်ပေသွားနိုင်တယ်ဆိုတာခံမှန်းလို့ရတဲ့ဟာတွေအပိဓမ္မာပေတိုင်းနဲ့တန်းကြည့်လို့ရှိရဒီမှာနေနေလောက်ပြောမယ်ဥစ္စံတော်ဖရာသာသနာမှာအရှင်သောနာဆိုတဲ့ယဟန္တာမထေရကြီးတပါးရှိခဲ့ဘူးတယ်သူ့အမေကအနှစ်50လုံးလုံးတန်ငါးသေးဘဝနဲ့အသက်မွေးခဲ့တယ်ပါကပါလုံးပါဝနာဝန္တရှင်ယဟာအာသောကုံဟာယဟန္တာဖြစ်နေအပိညာရတယ်ပေါ့အဲ့တော့သူ့ဘေဇီဝင်ရှုပ်ဖို့အရှင်အသက်ကလည်းကြည်ပြီးယောဂဝေဒနာပြင်းထန်နေတယ်မကြမီအတွင်းမှာသေတော့မယ်ဆိုတဲ့အရှင်ပါရှင်သောနာကငါ့ဖေဘာတရားစုမှမရဘူးတသက်လုံးသူ့ရဲ့လုံငန်းနေအားလုံးကဒုစရိုက်အာဟုသောလုံငန်းပါဏာတိပါတာအာဟုသောဒုစရိုက်လုံငန်းနဲ့ပဲအရှင်ကုန်နေတယ်ပေါ့ဒီတော့သေခါနည်းကဘာအာယုံများထင်ပါလဲအနာမှာထိုင်ပြီးတော့စောင့်နေ။နောက်ဆုံးကံကမ္မနိမိတ်အာယုံကိုမပြောတော့ဘူး။ကတိနိမိတ်အာယုံထင်လာတယ်။ထင်လာတာကဘာရောက်လာလဲဆိုရင်ဟုတ်လား။ငရဲခွေကြီးတွေလာပြီးတော့ဟုတ်လား။ခွေနဲ့ကြီးတွေလာပြီးတော့အနာလာပြီးကတ်လာတယ်။ကတ်လာတဲ့အချိန်ကအဲ့ဒါတွေကိုအပန်းလေးကြားရတယ်။မျက်စိနဲ့လေးပဲသူကမြင်နေရသလိုအာယုံတွေကထင်လာတယ်။ခွေနဲ့ကြီးတွေ။ဆိုတော့သူ့ကံကဘာပြောလဲ။ဟာငါသတ်တော်နာဟိငါနာမှာခွေးကြီးရောက်လာပြီဟာကြိုက်တော်မှာဟာမြန်မြန်လေးမောင်းစမ်းပါအပန်းလေးပြုံးခနေညံပြီးထွက်သွားတယ်အရှင်သောနာကယဟန္တာစိတ်ဆိုင်ကိုလှမ်းပြီးကြည့်လောက်အဘိဓဂတိတို့သွားတော့မယ်အတိမိုက်ထဲနေတယ်အာယုံပြောင်းပလိုက်တယ်အစိုးကြီးကပဲလေပဲသူ့မှာပါလာတဲ့ဒီဒူးကုတ်ချုံသေးတော့တန်ခါတော့ပါလို့ရှိရင်ဘယ်မှာလဲအဖေခွေးလေးမတွေ့ပါလားအဖေနာမှာကဒီမှာဖယားတရားတန်ခါလှူဖို့အတွက်ဒီမှာတန်ခါမရောက်နေတာပါလားဆိုပြီးတန်ခါဆိုတဲ့အပန်းလေးကိုကြားလိုက်တယ်တန်ခါဆိုတဲ့အပန်းသည်အရိယာသူတော်ကောင်းတို့အပေါင်းဆောင်ပင်ကားပဲဖြစ်နေတယ်။အဖေမှာဒီဖယားတရားတန်ခါလှူဖို့အတွက်ဒီမှာတန်ခါရှိနေတာပဲ။ဒီတန်ခါမတွေ့ပါလား။ဘယ်မှာတော့ခွဲမှမမြင်တာ။ဆိုပြီးတော့တန်ခါဆိုတဲ့အာယုံလေးတစ်ခုကိုရအောင်ပို့လိုက်တယ်။ဒီသူတော်ကောင်းမြတ်ဆက်ကလျာဏမိတ်ကောင်းဆိုရင်ကောအမှန်အရေးကြီးတယ်ဆိုတဲ့အကြောင်းပြောတာ။အဲ့ဒီတကိတ်ကိုသားထင်းမှာအဘိဓမ္မာသဘောမျိုးနဲ့တကိတ်ကိုသဘောပေါက်ထားတဲ့ညာကိစ္စပြီးပြီးတော့ရှင်သောနာမထေရကငါဘီအာယုံဒီတက်ဖြစ်နေတဲ့အခါမှာဟောကထွက်လာတဲ့စကားမှန်ကိုပဲပြန်ပြီးတော့နာအာယုံထေကရေးသူရိုက်သွမ်းလိုက်တာ
ဒါမှလည်းပဲကြီးခွေးမှတကောင်းမှမတွေ့ပါဘူးဒီမှာရှိနေတာသင်္ကမီတွေ့နေတာပဲဖိန်းသားမာတွေယဟန်တို့တွေရောက်နေတယ်ဆိုတော့သူကိုယ်တိုင်ကယဟန်ပဲပြောလို့ရတာပေါ့ယဟန်တို့တွေရောက်နေတယ်အဖေအာယုံတင်မှာဒါစိတ်နဲ့အာယုံလှုပ်လိုက်ဒါပဲရှိတာပေါ့အဲ့ဒီအာယုံလေးကတခါတည်းဝင်သွားတယ်အဲ့ဒီမှာကတိနိမိတ်ဆက်အာယုံပြီးတော့ဘယ်လိုပြောင်းသွားလဲဆိုလို့ရှိရနတ်သမီးလေးတွေရောက်လာတယ်ဟာသွားနာလမ်းဖွင့်ပေးလဲစမ်းတကားဖွင့်ပေးလဲစမ်းဟောမှာချောချောလာလာလေးလာကုန်ကြပြီပေါ့အဲ့လိုအဲ့ဒီအချိန်မှာအာယုံပြောင်းပြီးတော့ဇီဝင်ချုပ်သွားတယ်ဆိုတော့ဇီဝင်ရှောက်ခါနီးပုဂ္ဂိုလ်တူတယောက်မသေးတဲ့ပုဂ္ဂိုလ်လည်းမရှိဘူးသေရမှာသေရမယ်မျိုးစစ်တွေပဲအဲ့ဒီအချိန်ကာလမှာအနိဒာမှာဘာလို့တော့ကလျာဏမိတ်ကောင်းဆွေကောင်းလိုအပ်တယ်ဖြစ်နိုင်လို့ရှိရင်အနိဒာမှာဖရာစာပေတီကိုဖတ်ပြီးနော်ဒါမှမဟုတ်ကိုယ့်ရဲ့မိဖဖြစ်တဲ့ပုဂ္ဂိုလ်ကအသက်ကြီးလို့ပဲဖြစ်စေတခြားယောဂဝန္ဒနဲ့ဆိုင်ဇီဝင်ရှောက်တော့မယ်ဆိုရင်ဒီခိုက်စပေါ်တော်သိသေးတယ်နော်ယောဂတွေကလည်းအဆန်းဆိုတော့ဆံဝန်တွေကဒါဘယ်တော့ပဲခံတော့မယ်ဆိုတော့အတိတော့ကာယကံရှင်နေနဲ့ကတော့ပိုကောင်းတာပေါ့တရားတခုကိုဖတ်တွေ့ထားလိုက်နော်အနာမှာရှိနေတဲ့ဟိုပေါ့ပါသမီးကြီးမိတ်ဆွေတွေကလည်းပဲဘာလို့ပြရမှာလဲဆိုလို့ရှိရင်အနာမှာသူလောက်ခဲ့တဲ့ဘဝမှတ်တမ်းကုသိုလ်တွေရှိတယ်ဟုတ်လားအခုဇင်ဒီကပြိတ္တာတွေကဓမ္မပြိတ္တာတွေသင်္นานတခုမဟုတ်တခုပြီးတခုတခုပြီးတခုဓမ္မသမေဆင်ကျင်ပါတယ်ဒီအကြောင်းအရာတွေကိုနေဆွေးနဲ့တခါဖတ်ပါလားဟာဘယ်နဲ့ကဓမ္မသင်္นานမှာပြိတ္တာဘယ်လားဟုတ်လားဘယ်လိုပူဆိုလိုက်ရတယ်ဓမ္မသီတွေဘယ်လိုငါတို့ရလိုက်တယ်စသည်ဖြင့်မှတ်တမ်းလေးတွေကိုပြောပြအဲ့ဒီလိုမှမဟုတ်ပင်နဲ့အလူဝဲဝတ်တို့ရှင်ဟာဘေကဘေကြောင်းလိုက်တဲ့မှာဘယ်လိုပဲဘုရားတရားသင်္ကာရနာသုံးဖို့အတွက်ကြောင်းဆောက်လှူတန်းထားတာပဲဘုရားစီတီလှူတန်းထားတယ်စသည်ဖြင့်ကုသိုလ်အကြောင်းအရာတွေကိုအဲ့လိုဖတ်ပြဖို့လိုအပ်တယ်ဥစ္စံတော့ကလူတိုင်းလူတိုင်းမှာပုဂ္ဂိုလ်ဆိုင်ခိုက်တာမှာကောင်းတယ်ကုသိုလ်မှတ်တမ်းရှိတယ်မကောင်းတဲ့ပါလဲအကုသိုလ်မှတ်တမ်းဘဝမှာအမိုင်းကြောင်းစားရှိနေတယ်တကယ်အသက်ရွယ်ကြီးရင်လာတဲ့အခါမှာဥစ္စံတော့ဖြစ်စေရှင်တာကဇက်ကလို့ပဲပြောကြဆိုကုသိုလ်ဇက်ကအကုသိုလ်ဇက်ကနှစ်ပိုင်းရှိတယ်လူတိုင်းလူတိုင်းမှာအကုသိုလ်ဇက်ကမကြည့်နဲ့ပြန်ပြီးနှလုံးမသွင်းနဲ့တနေ့မှာကုသိုလ်ဇက်ကတစ်ကြိမ်လောက်တော့ကြည့်ပြီးအရှိန်မကြပါဘူးကုသိုလ်ဇက်ကကြီးမျက်နှာနဲ့တော့ပြုပြီးကြည့်နေရမှာမဟုတ်ဘူးစိတ်အာရုံတင်းနဲ့ငါအသက်30နှစ်ကာလအတွင်းမှာပါလုခဲ့တယ်အသက်20အတွင်းမှာပါလုခဲ့ရ30အတွင်းမှာပါလုခဲ့လဲဆိုမကောင်းတဲ့ဖက်မတွေ့နဲ့ကောင်းတဲ့ဖက်မှတ်တမ်းကိုပဲတွေ့ဟောမှာဦးစန်းတို့ဆိုတွေ့လို့ရတယ်ဟောမန္တလေးမှာဆိုရင်မှာ89ခုကပဲစားပြီးတော့ကိုယ်စီကိုယ်တင်ငါနှိပ်ပေါင်း20ကျော်စားရှာခဲ့တယ်အပေါ်မှာပြည့်တဲ့ကိုယ်စေကစားပြီးတော့ဒီနေ့ရှင်တဲ့အောင်စားချနေတယ်ဟောသာသနာခီးမှာကိုယ့်ဖက်ကပညာရေးအပြင်ပရိဒါအနေနဲ့ဆောင်ရွက်ပို့ချတာအား38နှစ်ရှိသည်ဘယ်တော့ကသင်္นานသာပရိဒါငါဘယ်လိုပို့ချခဲ့တယ်ဓမ္မစာပေတွေကိုပပသေးပါဦးဇင်းတော့နှလုံးသွင်းလို့ရတယ်သင်္ခါနိရှင်ကလည်းဖတ်တွေ့ရမှာဦးဇင်းတော့ဒါပဲရှိတယ်နော်အခုလို့ဆိုရင်အာယုံကဟောမသာမဟုတ်ဘူးဩစံကူမာလေးပဲငါဓမ္မတောင်းလို့မိသားစုကဥသိပြီးတော့ဆင်ရင်ကျင်းပါတယ်ဓမ္မပရိဒါကြီးကိုဘယ်လိုဆိုတာကိုကံကံမနိုင်မဲ့ကတိနိမဲ့ကိုဆွေးယူစရာတယ်အများကြီးရှိနေတယ်နော်အာယုံလေးတွေပေါ့တော်တော်နီးစနိုက်ကိုသိပေမဲ့မလေးကျင့်ထားဘူးဆိုရင်မရဘူးเนาะအဲ့ဒါတော့လိုအပ်တယ်ကိုယ်ခံပညာသင်ထားပေမဲ့မလေးကျင့်ဘူးဆိုရင်ရာသူနဲ့တွေ့တဲ့အခါမှာဦးနဲ့ခွင်နဲ့ဟာဒူလာဆိုရှင်ဆွေးနေအောင်ပါလေးကျင့်ထားရတယ်အခုလည်းပဲကုသိုလ်ဓမ္မလုပ်ပြီးဆိုရင်လေးကျင့်ထားရမယ်ဖြစ်နေလို့ရှိရင်ဟာလားတခြားအရာတွေကိုဟာဝေဒနာတွေပါတယ်တားနှိမ့်ဆက်လို့ဖြစ်ပြတယ်ပါဘာညာဆိုပြီးတော့ဟောတရားဒီတရားရှောက်ပြီးတော့ရှုမှတ်ပွားများအားထုတ်နေတာဝိပဿနာလဲနေနဲ့မခံစားနိုင်ရင်ပေါ့အနေဆုံးကိုသင်ထားတဲ့ပရိပဏမမပဏအဋ္ဌိပတ်ဘောဘောဇံဆိုတဲ့ဘောဓိပက္ခိယတရားကိုတော့ငါစိတ်ထဲမှာအပိုင်ပြုရပြီးတော့ငါနှလုံးသွင်းပြီးတော့ငါအသက်ကိုဆုံးရှုံးခံမယ်တောက်လျှောက်ပြောင်းယူလို့ရတဲ့ဟာတွေကိုပြောတာနော်အဲ့လိုပြောင်းလို့ရှင်သောနာရဲ့အဖေမှာတော့အဲ့လိုပြောင်းနိုင်လောက်အောင်ဘာမှကုသိုလ်မလုပ်ခဲ့တဲ့အတွက်ကြောင့်ဘာမှမားပညာရှိပုဂ္ဂိုလ်တယောက်ရှိလို့သာလျှင်လမ်းကြောင်းကတိနိမိတ်ကိုပြောင်းလို့ရတာမြန်မာအဖြစ်ဥစ္စံတော်နိုင်ငံတွေကမိဘစီဝင်ရှောက်ခါနည်းဆိုသာသမီတွေဟာအမွေတွေကမရှင်းသေးဘူးဟဲ့ရှင်းနေတယ်သွားခေါ်လိုက်ဇာယုတ်ဇာနာနေတယ်ဒီမှာနေနေဟိုကောင်းညှိပြီးတာလက်ညှိုးတော့အမှန်တန်ကြောက်စရာကောင်းတယ်အဲ့ဒါတည်းမိဖကဘာလို့လိုက်တာလဲအပေတော့ကလေးတို့ဆွေးချလိုက်တာနဲ့တူတယ်နော်အဲ့ဒီလိုဇာယုတ်ဇာနာမဟုတ်တော့မှမလိမ္မာသာသမီတွေကကို့မှာတောက်လောင်နေတဲ့သောကပတိတို့ကမိန်းကြီးကိုမထင်းရှောက်နိုင်ပြီးတော့ဗါလဲငိုကျွေးနေကြတာရှိတယ်အဲ့ဒီအပန်ကိုကြားတဲ့အခါလေးမိဖရဲ့ပွားမယ်ကံကမ္မနဲ့မယ်ကတိနဲ့ကောင်းနိုင်ပါမလားမကောင်းနိုင်ဘူးဟာလားသောကပတိတို့ကဒုက္ခဒေါမနတာတွေဆိုတဲ့ဒီမီးကြီးလောင်ကျွမ်းပြီးတော့ပဲသူလည်းပဲဟိုဘက်ကိုသွားတဲ့အခါမကောင်းနိုင်ဘူး။ဒါကြောင့်ဘဝနိုင်ကုန်ရှုပ်တဲ့အရှင်ခါကာလမှာကိုကိုယ်တိုင်အသိဉာဏ်ရှိတဲ့ပညာရှင်ပုဂ္ဂိုလ်တယောက်ကိုယ်တိုင်အသိဉာဏ်ရှိတဲ့ဆိုလောကီပွေးရတာကိုဆိုလိုတာမဟုတ်ဘူး။ဘိညာဉ်အသိဉာဏ်ရှိကိုပြောနေတာနော်။အားငါတို့ကဘီအေဒေါက်တာတွေဆိုပြီးတော့သွားအထင်မကြီးနဲ့အဲ့ဒီအချိန်မှာအဲ့ဒီကဘာမှအနာကလည်းမရတော့ဘူး။အဘိဓမ္မာမြင်လုံးအဘိဓမ္မာအသိဉာဏ်ရှိနေဖို့လိုအပ်တယ်။ကိုကိုယ်တိုင်အသိဉာဏ်ရှိရင်တော့ကိစ္စမရှိဘူး။အသိဉာဏ်မရှိဘူးဆိုတော့အနာမှာတကယ်ကိုပါသမီယရဏထိုက်တဲ့ပုဂ္ဂိုလ်ယရဏဆိုတာကစီပွားရေးဖြန့်တာရဲ့ယရဏပိုင်ရှင်ကိုပြောနေတာမဟုတ်ဘူးအဘိဓမ္မာအသိရှိတဲ့ပါလေပညာရှင်ပါသမီတွေလိုအပ်တယ်မိဖလုပ်ခဲ့တဲ့ကုသိုလ်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အမြဲတမ်းသတိပေးနေတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုမှမဟုတ်ဘူးဆိုရင် ဟယကုံတရားကုံသင်္ဃကုံနော်တခုခုအဲ့ဒီပုံစံမျိုးအဲ့ဒါအလေးချင်းလောက်ထားရတယ်အဲ့တော့ဒုက္ခတိဘုံဘွားသွားသွားမဲ့ပုဂ္ဂိုလ်အတွက်ဘယ်လိုအာယုန်ထင်လဲသုခတိဘုံဘွားသွားသွားမဲ့ပုဂ္ဂိုလ်အတွက်ဘယ်လိုအာယုန်ထင်လဲဆိုတာကာကမနိမေကတိနိမေသိပြီနော်ကဲအဲ့ဒီခန့်ပြီးဥစဉ်တကြိုတော့မယ်ဟုတ်ပဲနောက်ဟိုဘက်ကသွားရအောင်ဝတ္ထုသင်္ဃကြည်လိုက်ပြီးပါပြီရုပ်ပိုင်းလေးတဝက်ပြီးသွားပါပြီနော်ဆက်မြင်နာ85ဝတ္ထုသင်္ဃပကိမမှာနောက်သုံးပိုင်းဒီရုပ်ပိုင်းနဲ့တည့်ရဆက်ဆက်နေလို့ပါဝတ္ထုသင်္ဃမှာကြည့်စိုက်စေတဲ့တိုက်တူဝတ္ထု6မျိုးဖြင့်ပေါင်းယူတဲ့ခန္ဓာန္တဝတ္ထုသင်္ဃအဲ့ဒီဝတ္ထုသည်6မျိုးရှိတယ်ဝတ္ထု6မျိုးကိုဇယဘက်ကိုလှမ်းကြည့်လိုက်တည့်ရဘက်ဆရာဆမ်းမြန်86ကို86မှာကဲပြောရတော့မယ်ဒွါရတုံးကအထက်ကစကုသောတာကာရဇိမကာယစတဲ့ဒွါရ6ဒွါရ5မျိုးသည်ရုပ်ဒွါရမနောဒွါရတစ်ခုသာလဲနာမ်ဒွါရအာယုန်ထဲမှာအထက်ကအာယုန်5ပါးသည်ရူပယုန်တတ္တံကန္တရာတံဖောတပယုန်တိုင်အောင်ယုတ်တမန်ကြတော့ယုတ်ရောနာမ်ရောပညာရောအကုန်လုံးယူထားနော်ဝတ္ထုယုတ်ကြတဲ့အခါဝတ္ထု6ပါးလုံးသည်ယုတ်ပဲရှိတယ်ဟုတ်လားဝတ္ထု6ပါးလုံးသည်ယုတ်ပဲရှိတယ်အဲ့ဒီယုတ်ထဲမှာပတာရယုံ၅ပါးပါတယ်စကုပတာရယုံသောတာပတာကာနာပတာဇိမောတာကာယပတာရယုံ၅ပါးနဲ့နောက်ကဟတ္တယဝတ္ထုနော်ဟတ္တယယုတ်ခေါ်တယ်ဒါပဲရှိတယ်အဲ့တော့ဒီမှာဝတ္ထုအမိနဲ့သုံးရစကုဝတ္ထုသောတာဝတ္ထုကာနာဝတ္ထုဇိမောဝတ္ထုကာယဝတ္ထုဟတ္တယဝတ္ထုဝတ္ထုဆိုတာကမိယာလို့အတိတ်ပြရတယ်နော်မိယာဒီလောကထဲမှာရှိနေတဲ့ပါဠိလိုဆိုလို့ရှိရင်ကြောင်းတဲ့အရာမျိုးဆိုပါဠိလိုဝိဟာရဝတ္ထုဝိဟာရဘူမိဘူမိဆိုတာမြေကြီးဝတ္ထုဆိုတာလည်းပဲတရားပဲဒီကြောင်းအစအဦးဆိုရဲတရားကပါလဲဝတ္ထုဝိဟာရဘူမိပေါ့ဒါမျိုးသုံးတယ်လို့အဲ့ဒီလိုပဲအာယုန်တို့ရဲ့တရားဝတ္ထုစကဝတ္ထုပောဒဝတ္ထုကာနဝတ္ထုဇင်ဝတ္ထုကာယဝတ္ထုပြီးမှာပါလဲအတ္တယဝတ္ထုဒွါရနဲ့ကပ်မှတ်လိုက်ဒွါရ6ပါးထဲမှာအထက်ကဒွါရ5ပါးနဲ့ဝတ္ထု6ပါးထဲမှာအထက်ကဝတ္ထု5ပါးဒီလုံးဝတူတယ်အဲ့လိုပြောလိုက်တာကောင်းစကုဒွါရစကုဝတ္ထုအတူတူသောတာဒွါရသောတာဝတ္ထုကာနဒွါရကာနဝတ္ထုဇင်ဝရဇိဝရကာယဒွါရကာယဝတ္ထုဆိုတဲ့အလုံးကိစ္စပြီးမသွားဘူးလားပြီးသွားတယ်နော်အဲ့လိုဆိုရင်စကုပဒါရသောတာပဒါရကာနပဒါရဇင်ဝဒါရကာယပဒါရဆိုရိုးတဲ့ဆိုကြည့်ပါစကုပဒါရယုတ်တိစကုဝတ္ထုမြည်နာတရဇီဝိတယုတ်တရဲ့မိယဖို့နော်ဇီဝိတင်တရဲ့မိယတင်အတရားဝတ္ထုကဲအောက်မှာဟိုဘုံဌာနကိုသားလိုက်ထားလိုက်ဘုံကန္နာကိုကြိုလိုက်မယ်အောက်မှာဝိညာဏဓာတ်5ပါးနဲ့တရားကိုတွေ့လားဒါကိုတွေ့သားမယ်ဒါကသမုတ်စေဘင်္ဂဓာတ်18ပါးကိုသင်ဖို့အတွက်ကြိုတင်မှတ်ထားလိုက်ဝိညာဏဓာတ်ချင်းမှာ5ပါးဆိုပြီးသားမှတ်ထားတယ်တရားကိုကစိတ်ကုဉဏ်တွေသောတာဝိညာဉ်တွေစသည်သိခဲ့တယ်နော်အဲ့တော့ဝိညာဏရဲ့ခဏပါကစကုဝိညာဏရဲ့သောတာဝိညာဏရဲ့ကာနာဝိညာဏရဲ့ဇီဝဝိညာဏကာယဝိညာဏရဲ့မနောဝိညာဏတည်းဓာတ်အမိနဲ့သုံးထားတာဒါသမုတ်စိမေမှာဓာတ်18ပါးထိမှာအကုန်လုံးပါတယ်ဓာတ်18ပါးထိကအခုဒီဝတ္ထုယုံမှီယာနဲ့ပတ်သက်ပြီးတော့ဒီမှာဝိညာဏတည်းဘယ်နှပတ်ပါတော့ခဏပါပါတယ်အဲ့ဒီခဏပါကိုနားလည်လို့ရှိရင်သမုတ်စိပိုင်းမှာဓာတ်18ပါးထိမှာခဏပါသည်အလိုလျောက်နားလည်ပြီဖြစ်တာနော်အဲကြောင့်တေကောကိုဘယ်လိုကြက်သွားမှာလဲစကုဝိညာဉ်တွေဒီစကုဝိညာဏဓာတ်မြည်ဤဒီတန်းဆိုသွားရင်ပဲဟာလားနောက်ဆုံးမနောဝိညာဏဓာတ်တစ်ခုပဲกว่าတယ်ဒီပြင်ဆောင်ဉာဏ်တစ်စင်နဲ့မနောဓာတ်3ခုနှုတ်ကြံစိုက်ဘယ်လောက်တော့56ပါးသည်မနောဝိညာဏဓာတ်မြည်ခိုင်အားလုံးကြီးတို့ဆိုကြည့်လိုက်စမ်းပါစကုဝိညာဉ်တွေဒီစကုဝိညာဏဓာတ်မြည်ဒီတော့တခါတည်းပြောမယ်စိတ်စေတသိက် ယုတ်နိဗ္ဗာန်ပရမတ္ထတရားဘယ်နှပါတော့လေးပါအဲ့ဒီထဲမှာစိတ်ပရမတ်89ပါးကိုဓာတ်မျိုးစံဓာတ်78ပါးထဲမှာပွင့်လိုက်လို့ရှိရင်အာလုံဓာတ်ဘယ်နှပါရတာခုနှစ်ပါးခုနှစ်မျိုးပဲရတယ်ဟုတ်လားစက္ကဝိညာဏဝိညာဉ်စိတ်နှစ်ပါးကစက္ကဝိညာဏဓာတ်သောတာဝိညာဉ်စိတ်နှစ်ပါးတွဲဆိုတာနှစ်ပါးပြောတာစက္ကဝိညာဉ်စိတ်နှစ်ပါးကစက္ကဝိညာဏဓာတ်သောတာဝိညာဉ်စိတ်နှစ်ပါးသောတာဝိညာဏဓာတ်သွားလိုက်မနောဓာတ်မှာတော့ဘယ်နှပါပါနေတော့၃ခုပါတယ်ပဉ္စနာနာဝိဇ္ဇံစိတ်နဲ့သံရိစ္ဆေစိတ်နှစ်ပါးကိုဘာလို့ခေါ်တော့မနောဓာတ်လို့ခေါ်တယ်နော်ဒီကမှတ်ထားခဲ့ဘာလို့ဆိုတော့သမုတ်စိမ့်ကြတဲ့ခါဒီပြန်ပြောနေရမှာဒီကတခါတည်းနဲ့အကုန်လုံးသိပြီးသွားရင်ကိစ္စပြီးတယ်အာရမဏသင်္ကသင်တုံးကဝိညာဏဓာတ်ခုနှစ်ပါးကိုအဲဝတ္ထုသင်္ကသင်တုံးကဝိညာဏဓာတ်ခုနှစ်ပါးမသိဘူးဆိုရင်ဟိုမှာထက်ကြလေထွက်တော့မသိရအခုတခါတည်းမှတ်ထားလိုက်စိတ်89ပါးကိုဓာတ်စိတ်ချိပါချေးမှာဓာတ်စိရင်အနေနဲ့ပွင့်လို့ရှိရင်ဝိညာဏဓာတ်အလုံးပင်ပါရတော့ခုနှစ်ပါးစိတ်ဓာတ်ပင်ပါရနော်ခုနှစ်ပါးဝိညာဏဓာတ်ဆိုတာဘာပြောတာစိတ်ဓာတ်ပြောတာနော်စိတ်ဓာတ်လို့ပဲ33ဝိညာဏဓာတ်လို့ပဲ33ဓာတ်မျိုးစားပင်ပါနော်ခုနှစ်ပါးအဲ့ဒီမှာစက္ကဝိညာဉ်စိတ်နှစ်ပါးကစက္ကဝိညာဏဓာတ်ဟောရဝိညာဉ်စိတ်နှစ်ပါးကဟောရဝိညာဏဓာတ်စသည်ဖြင့်ဒီတိုင်းသွားအဓိကရှုပ်ထွေးသွားနေတာကပြင်စားတာဝိဇ္ဇာသံပရိစ္ဆေတွေးဒီ3ပါးပေါင်းထားတာကိုမနောဓာတ်လို့သုံးတယ်အဲ့ဒီရှေ့ဆိုခဲ့ပြီးဖြစ်သော73ပါးမှာကျွင့်ရင်စိတ်89ပါးထဲမှာ73ပါးထောင်းရင်ဘယ်လောက်ကျန်နော်86ပါးအဲ့ဒီ86ပါးသာစိတ်ကိုဘာလို့ခေါ်တော့မနောဝိညာဏဓာတ်မှတ်မိနော်ကဲနောက်တမျက်နှာကြိုလိုက်ဝိတုယောင်နဲ့တွေ့တော့မယ်နော်ဝိတုယောင်နဲ့တွေ့တော့မယ်ဦးဇင်းတို့ကဝိတုယောင်ဆိုတဲ့အမီသည်ယုတ်ဤအမီလားနိုင်မီလားဆိုရင်ယုတ်ဤမီဟိုမှာဝိတုယောင်6ပါးစိတ်ဝိသရာသောတာကနာပတာဇင်္ဂဝိသရာကာယဝိသရာပါတယ်နော်ပြီးမှဟရိယယုတ်နော်အဲ့ဒီဝတ္ထု6ပါးသည်မိယာဝတ္ထုနော်အခုစိတ်89ပါးကဘယ်သူကမိမာလဲဆိုတဲ့ဒီမှာသုံးကြည့်ရအောင်ဟုတ်ပဲ89ပြပြီနော်ဝတ္ထုရော6ပါးမှာစက္ကုဝတ္ထုသောတာဝတ္ထုကာနဝတ္ထုဇင်ဝတ္ထုကာယဝတ္ထုအတ္တယဝတ္ထုဝိညာဏဓာတ်9ပါးကြားတဲ့ခါကြည့်အစိုင်းတိုင်းပဲစက္ကုဉာဏဓာတ်သောတာဉာဏ်ကာနဉာဏ်ဇင်ဝဉာဏ်ကာယဉာဏ်ဓာတ်အောက်မှာဘာနဲ့ပါပေါင်းထားတယ်မနောဓာတ်နဲ့မနောဉာဏ်ဓာတ်ပေါင်းထားတယ်အဲပြန်စားရတာဝိဇ္ဇာသမလဲစင်ကုစနဲ့မနောဓာတ်နဲ့ကျန်တဲ့86ပါးသောမနောဝိညာဏဓာတ်ကဘေဝတ္ထုကိုပြီးတော့ဟာရိယဝတ္ထုကိုပြီးတယ်ကျန်တာအထက်ကဟာသူ့အဆိုင်တိုင်းပဲเนาะယုတ်နဲ့နာကိုတွေးရတော့မယ်เนาะဒါမှတွေးပြီးမှဟောဘက်မှာနာယုတ်သားလာနေဖသဝေနာဆိုတာကိုပရိစ္ဆေသုဘနားလေမှာဒီကနားမလေခဲ့ဘူးဟောမှာလဲကိုယ့်ကနားလေတယ်လို့ထင်တာနားမလေသေးဘူးဥစဉ်နားသဘောပေါက်တယ်เนาะဒီကဒါကိုသဘောပေါက်တော့ဘယ်ရည်ကြီးရမဟုတ်ဆိုမှာပြစ္ဆုဘံအကြောင်းပြစ္ဆုဘံအကျိုးအနာဂတ်အကျိုးအတိုက်အကြောင်းတို့ပါလို့ဆိုအလုံးစုံဝေဆိုဖြေကုန်မှာဒီပိုင်းကိုနေနေတော့သဘောပေါက်ပြောတယ်အဲ့တော့စက္ကဝိညာဏဓာတ်ဒီစက္ကဝတ္ထုကိုမိဒါမှမဟုတ်လားစက္ကဝတ္ထုကိုမိတဲ့စက္ကပတာရယုကိုမိပြီးမှဖြစ်ပေါ်လာတာလို့ပြောတာသောတာဝိညာဉ်မြန်စိတ်နှစ်ပါးဒီသောတာဝတ္ထုဘာကိုမိတော့သောတာပတာရကိုမိတယ်ကာနဝိညာဉ်ဆိုတဲ့နန်းရှူတဲ့စိတ်ဟာလေနှစ်ပါးဒီကာနဝတ္ထုဘာကိုမိတော့ကာနပတာရနှာခေါင်းကိုမိတယ်အဲ့ဒီလိုအဆိုင်တိုက်ပြီးသွားမှာဒီတော့ဆိုရုံးကိုပါဠိလိုနဲ့ဆိုရုံးကျက်လိုက်အဲ့ဒါအကောင်းဆုံးအောက်ကဆိုရုံးကိုကြည့်ပြီးတော့ဖတ်ရင်လည်းပဲရပါတယ်ဥစ္စာကဇင်ရကြည့်ပြီးဖတ်စီရှင်တယ်နေနေပါပါနော်အဲ့ဒီအထက်ကိုကြည့်လို့မရဘူးဆိုရင်လည်းအောက်ပါလှမ်းပြီးတော့ကြည့်လိုက်ပေါ့ဘယ်အောင်ဆိုကြည့်ရမလဲစက္ကဝိညာဏဓာတ်ဒီစက္ကဝတ္ထုကိုမိအရူပာကဲမနောဝိညာဏဓာတ်အလုံး86ပါးရှိတယ်တေကဘာဘုသူကနှုတ်ထားတော့အရူပဝိပယ်၄ခုကိုနှုတ်ထားတယ်ဟုတ်လားအရူပဝိပယ်၄ခုကိုဘာဖြစ်လို့နှုတ်ရတာလဲအရူပဝိပယ်စိတ်ဆိုတာအရူပဘုံမှာရောက်ရှိနေကြအောင်ပါဗျာမကြီးတို့ရဲ့ပရိသန္တေဆိုင်ဘဝဉ္စိုက်စုတည်စေအရူပသမရူပစတာယုတ်အမရှိဘူးဆိုတော့ယုတ်ရှိတဲ့ပုံလားယုတ်မရှိတဲ့ပုံလားယုတ်မရှိဘူးဆိုရင်ဝတ္ထုဆိုတဲ့အမိကလည်းစက္ကုဝတ္ထုဆိုတာစက္ကုပတာတာသောတာဝတ္ထုသောတာပတာကာနဝတ္ထုကာနပတာဇင်ယဝတ္ထုဇင်ယဝတ္ထုကာယဝတ္ထုကာယပတာတာဟုတ်လားဟတ္တယဝတ္ထုဆိုတာလည်းဟတ္တယယုတ်ဆိုတော့ဝတ္ထုယုတ်ဆိုတာအမိသည်ဗါလဲယုတ်ဤအမိသာဖြစ်တယ်အရူပမှာယုတ်ရှိရလားမရှိဘူးမိစင်ရယုတ်မှာမရှိပဲနဲ့သွားပြီးတော့ဒီအရူပဝိပ္ပစေကမိလို့ရပါမလားမရသေးဘူးကြောင့်မနောဝိညာဏဓာတ်86ပါးမသုံးဘဲနဲ့ဗာကျင်းရတော့အရူပဝိပ္ပစေလေးကိုကျင်တာတဲ့ဒါကြောင့်မနောဝိညာဏဓာတ်86ပါးထဲမှာအရူပဝိပ္ပနှုတ်ကြံ82ပါးကို မနောဝိညာဏဓာတ်ဟုတ်လားအာရုံပဲလေဟိုကမိဇာယောဂကိုမရှိဘူးဟုတ်လားအဲ့တော့အဝတ္ထုယောဂကိုကဲနောက်အဲ့ဒီခံခန္ဓာပြီးပြီဟောပဲသွားနောက်ဆုံးစာကြောင့်ဘုံအဲ့ဟိုမှာအထက်ကစာမျက်နှာ89ကိုနင်းနေပြောခဲ့မြေပြောတဲ့တော့ပြောပြီးပါပြီတီပီတိုင်းများပြီစာအသိမရှိတော့နော်ဟောင်းနေပြီပြန်ပြီးတော့အသုံးချမချနိုင်လို့ပြောသွားရမယ်စာမျက်နှာ89တွေ့ပြီလားပြင်စဝါကာရပါဠိစာပေထင်းမှာပြင်စစနာက၅ခုပြောင်းလဲမှုမရှိဘူးနော်ဝါကာရဆိုတဲ့ပုဂ္ဂိုလ်အဘိဓမ္မာဖွင့်တာဝါကာရောလာမကေခိုင်းနေဝါကာရောဝါကာရဆိုတဲ့စာလုံး၃လုံးဟာလာမကအယုတ်ဆိုတဲ့အ내ကိုလေခေါ်တယ်ခန္ဓာပါတယ်အစုအဝေးခန္ဓာဆိုတဲ့အ내ကိုလေခေါ်တယ်ဒီနေရာမှာတန်ရှာပြင်စနဲ့တွေ့တဲ့ဝါကာရဒီပါဟောတော့ခန္ဓာအစုအဝေးကိုပြောတာအယုတ်ဆိုတဲ့အ내ကိုမဟုတ်ဘူးပါဠိစံဝါကာရဆိုတဲ့စကလုံးပါနဲ့ဟောလဲဆိုပါဠိစာပြပိဋကတော်မှာနှစ်နဲ့ပြတယ်အဲ့တော့ဒီနေရာမှာပါတော့ခန္ဓာဒါကြောင့်ပြင်စ၅ပါးဝါဟာရခန္ဓာခန္ဓာ၅ပါးရှိသောပုံကိုပြင်စဝါကာရပုံလို့ခေါ်တယ်နော်ဒါကြောင့်ခန္ဓာ၅ပါးရှိသောတရဝရဤနေတ္တယပုံနောက်ကလည်းဒီဝင်နဲ့ပြပုံပြောတာကာမစေတဘောရူပစင်္ဂဘောပေါင်း26ပုံအဲ့ဒါကိုပုံလို့ပတ်မှတ်တော့ပြင်စဝါကာရပုံပုတ်တန်ဒေသနာထင်းမှာဒီအမိနဲ့သုံးမယ်အဘိဓမ္မာထာကရထင်းမှာဒီအမိနဲ့သုံးမယ်မပြင်စဝါကာရဆိုဘာမှမသိဘူးတချို့နေရာမှာခန္ဓာ၅ပါးနဲ့သုံးထားတာအဓိကတော့ပြင်စဝါကာရဆိုတခြားစီမထင်နဲ့ပါတော့အတူတူပဲခန္ဓာ၅ပါးရှိနေတဲ့ဘုံဌာနကိုပြင်စဝါကာရခန္ဓာ၅ပါးရရှိသောတရဝါတို့ဤနေထိုင်ရာဘုံဌာနကိုပြင်စဝါကာရတရိတ်ဆံပဲဖြစ်စေနော်လူပဲဖြစ်စေနတ်ပဲဖြစ်စေဘေးရှင်ကြည်ကြည်အရှင်တိုင်းအရှင်တိုင်းမှာပါတော့နော်သူ့ရဲ့လှုပ်ရှားမှုတွေအားလုံးပါတော့ခန္ဓာ၅ပါးဖွင့်စေလို့ရတဲ့တရဝရရဲ့ပြအဲ့ဒီခန္ဓာ၅ပါးဖွစ်စင်ကြရတဲ့တရဝတို့ရဲ့နေထိုင်ရာဘုံဌာနကိုပဲနဲ့ပါဠိလိုပြင်စဝါကာရဘုံလို့ခေါ်တယ်ထို့တူပဲသရုဝါကာရသရုဆိုတာဘယ်နှခုတော့ဒေကုစရာရုပ်မပါပဲနဲ့နန္တရားတသက်ဖြင့်ပရိပန္နေနေတဲ့နာခန္ဓာဖြင့်ပရိပန္နေနေတဲ့ရူပဗျမ္မာအဲအရူပဗျမ္မာကြီးတို့ရဲ့နေထိုင်ရာအရူပ၄ဘုံကိုပဲနဲ့ဘာလို့ခေါ်တော့သတုဝါကာရခန္ဓာဖွစ်လို့ရှင်နာခန္ဓာ၄ပါးရုပ်ခန္ဓာရလားမရဘူးနော်ဧကဝါကာရကာရမဟုတ်နဲ့ဒီမှာဟာရဖြစ်နေတယ်ဟုတ်လားဟာရခရာဖြစ်နေတယ်ခုမှတွေ့တယ်ဒီမှာပရမတ်တစ်ခေါက်သွားတော့လည်းဒါမတွေ့ဘူးခုမှပြတွေ့တယ်ဟာမဟုတ်ပါလေကာကြီးဝါကာရဧကဆိုတာတခန္ဓာတစ်ပါးရှိတဲ့ပုံသဘေပုံပြောတာတော့အတညာသာဟုတ်လားအတညာသာပုံအတညာသာပုံဘာယုတ်ပါရှိတော့ဇီဝိတာနဝကကလယုတ်ဟုတ်လားဇီဝိတာနဝကကလယုတ်ဝင်ရှင်နာရှိလားမရှိဘူးပြင်းစရာကောင်းတယ်ဟုတ်လားဒီဘဝကငုတ်တုတ်ကြီးသေးရဲ့အဲ့ဒီအတ္တညတ်ဘုံမှာကဘာပေါ့900ကဘာပေါ့900ဘယ်လောက်ကြာမင်းချင်းတော့ခဏလေးမြအောင်မင်းနေလားဟုတ်လားအခုကံတမဖရာသာသနာနဲ့ဥစဉ်တို့ဖရာသာသနာပေကဘာတော့ဗိုက်တကဘာတစ်ခုတည်းမှာနော်ပြောပြမယ်အတ္တညတ်ဘုံမှာကဘာပေါ့ဘယ်လောက်တော့900ကြာမင်းကံတမဖရာသာသနာနဲ့ဥစဉ်တို့ဖရာသာသနာဘယ်လောက်ကြာလဲဆိုတာကိုဘုဒ္ဓတရားနဲ့ပြောမယ်ကံတမဖရာဘယ်လောက်မှပွင့်သွားတော့အနိုင်2000တန်းမှာပွင့်တယ်အနိုင်2000တန်းကနေပြီးမှအနှစ်တရာကြာရင်တစ်နှစ်စီဆောက်လိုက်ဆောက်တော့အနှစ်တရာကြာတစ်နှစ်စီဆောက်လို့ဘယ်လောက်စီရောက်လာလဲ10နှစ်တန်းစီရောက်သွားတယ်နော်10နှစ်တန်းထိမှမှလူတွေရဲ့လောဘဒေါသမောဟတွေကြောင့်ကဘာကြီးတွေအကြီးကြီးပျက်စီးပြီးတော့နောက်ဆုံးမှပြန်ပြီးတော့တရားပံကရရပြီးတော့တက်တန်းနဲ့တိုးလာတယ်အနှစ်တရာမှာတစ်နှစ်လုံးနဲ့တိုးသွားအသက်ရှည်သွားတာဘယ်လောက်စီရောက်တော့တသိန်းတန်းစီရောက်သွားတယ်နော်တသိန်းတန်းစီရောက်သွားပြီအဲ့ဒီတသိန်းတန်းကမှတခါအနှစ်တရာတစ်နှစ်နဲ့ဆုတ်လာရင်လည်းအသက်တရာတန်းကြာမှာဦးဇင်းလို့မြတ်စွာဘုရားပွင့်တော်မူတာကွန်ပျူတာနဲ့တွေ့ကြလေဘလောက်ထွက်မှာလဲဆိုတာဟုတ်လားတန်ရှာတွေဘလောက်ကြာသွားမှာလဲဆိုတာကြီးနော်အဲ့ဒါဘုရားတဆုနဲ့တဆုခြားတယ်ပါလေဗုဒ္ဓံတရအသင်ရှိကတကပဲရှိသေးတယ်ကဘာကဟုတ်ရလားမဟုတ်ဘူးအဲ့ဒီကံတမဘုရားရဲ့ရှင်နာမှာမတ်ခါကာကုသံတကောနာကုံကိုပွင့်တော်မူသွားတယ်ဘုရားတဆုနဲ့တဆုသာသနာဘလောက်ကြာလဲဆိုတာပဲအဲ့ဒါကြီးအဲ့တော့မဟာက900ဆိုတာမတွေ့ရဘူးပြင်းစရာကောင်းတယ်เนาะအဲ့တော့အဲ့ဒီမှာပဲငါဥစဉ်နေနေလောက်ကိုပြောရှင်တယ်ဘုံပိုင်းပန္တန်နဲ့စိုက်မိလို့ပေါ့လေတခါတည်းအကောင်လုံးခေါ်ဘက်ကိုလည်းပြောပြီးသားဖြစ်နေတယ်ညစောင်းမထမ်းမနဲ့ရပါတယ်နေနေလောက်တတိယတော့ပြောပါမယ်ခိုင်စောင်းကြည့်နေကြပါလိမ့်တယ်ပြောတာကောင်းပါတယ်เนาะစတုမာရိုက်ဘုံဆိုတာနတ်တဲ့အလုံးဘယ်လောက်ရှိတော့900เนาะနတ်ပြည်6တက်ရှိတယ်เนาะစရုမာရိုင်ဘုံဒီဝီတိမောက်ပိုင်းကိုတခါနဲ့ကြိုပြောတယ်မဆက်ရနဲ့တခါပြောတယ်ဟိုကျမှသီးသန့်စီပြောတဲ့ခါကျတခြားစီတို့ထိုင်နေကြတယ်စရုမာရိုင်ဘုံဆိုတော့နတ်တွေတက်တန်းနဲ့ကြည့်ရင်ဘယ်လောက်ရှိရတော့900လူတို့ရဲ့တက်တန်းနဲ့ကြည့်ရင်အဲ့ဒါ6တန်း မှန်ပြီလားအဲ့ဒါကိုသားပြန်ပြောသူ့ဘုံကတော့အသက်နဲ့မမြဲဘူးပေါ့နော်စတုမာရိုက်ဘုံကိုရောက်သွားတဲ့နတ်သားနတ်သမီးတွေဟာအသက်အပြင်ဘယ်လောက်ရှိလဲအဲ900လူတို့ရဲ့သက်တမ်းနဲ့တွက်မယ်ဆိုရင်အဲစတုမာရိုက်အနှစ်90မှာလူမှာဗာလဲတနေ့ပဲရှိတာဟုတ်လားညဆိုရင်လည်းတနေ့တညပေါ့စတုမာရိုက်နှစ်100မှာလူတို့မှာဗာလဲတရက်ပဲရှိသေးတယ်အဲသူတို့တရက်မှာဗာလဲဦးဇင်တို့ရဲ့အသက်တရားပဲရှိသေးတယ်နော်အဲ့ဒီပုံစံမျိုးနဲ့ဥစဉ်တို့တွက်ကြည့်သွားရအောင်အခုမြတ်စွာဘုရားပရိနိဗ္ဗာန်စံနေမှုသွားတာ20နဲ့ဘလောက်တော့အဲ1500ကျော်သွားတယ်သူတို့နဲ့အသက်တွက်မယ်ဆိုလို့ရှင်ဘာမှရှိသေးဘူးရပန်ကလေးရှိသေးတယ်နော်ကြာသွားတာဘုရားကပူလေးရတယ်နဲ့တည်းဒီတော့အခုဥစဉ်ပြောချင်တာကတက်တန်ဟာဘလောက်တိကြာလဲဆိုလို့ရှိရင်စတုမာရိုက်ပုံနတ်ပြည်6ထိုင်မှာအဆုံပုံသည်အနှစ်9သန်းလူတွေရဲ့တက်တန်နဲ့စတုမာရိုက်ထဲမှာဘာရှိတော့တာဝတင်သားတာဝတင်သားနိုင်ကြတဲ့ခါအဲ့ဒီ9သန်းကို၄နဲ့တကထိုင်မြောက်လေကိုလီ36တာဝနေသာနတ်ပြည်ရောက်တဲ့နတ်သားနတ်သမီးတွေဟာတက်တန်ဘယ်လောက်ကြာ36တန်တီတီနော်36တန်တီတီနော်အဲ့လောက်ဒီအသက်ကြာကြာကြီးနေရတယ်ပြီးမှတကတာဝနေသာရဲ့ထက်မှာဘာဘုံရှိတော့ယာမာဘုံဟုတ်လားစတုမာရိုက်တာဝနေသာယာမာတုတိတာနိမာနာရတိပရဏိမိတာဝသနတ်ပြည်ဘယ်နှလောက်တော့6ထပ်စတုမာရိုက်ဘုံကလူတွေတက်တန်နဲ့9သန်း၄နဲ့ထိုင်မြောက်ရင်တာဝနေသာရဲ့အသက်ထွက်လာတယ်တာဝနေသာနတ်ပြည်မှာရှောက်ရှိနေပုံကိုကြာတော့ဘယ်လောက်တော့36နဲ့6သန်းပုံကတင်နဲ့6သန်းအသက်ရှိတယ်။ပြီးမှတခါတာဝတိသားရဲ့အထက်ကရှိနေတဲ့ရာမာနတ်ဘုံကိုရောက်ရှိနေကြအောင်ပါ။နတ်ပြန်ပါလေကြားတဲ့အခါမှာ36လဲလီတခါထမ်းမြောက်လိုက်။140သန်းနော်။140သန်းအသက်ရှိဖို့ကပြောတာ။ဘလို့ကြာမှလဲစကြည့်140ရာမာရဲ့အထက်ကိုတခါတုတိတနာဘုံရှိတယ်။တုတိတနာဘုံဆိုလို့ရှိရင်နှိပ်ပုံဘလို့ကြာမှာတော့140လဲလီ956သန်းဟုတ်လား956သန်းအထက်နတ်ပုံလေး၄နဲ့ပဲပြောက်သွားလိုက်နော်ဒီတော့ဥစဉ်ပြောရှင်တာကဘာပြောရှင်တာလဲမြတ်စွာဘုရားဥစဉ်တော့ဂေါတမဘုရားဘုဒ္ဓတအနေနဲ့လေ့လာထားရမယ်နော်ဥစဉ်တော့ဘုရားမိုးဘောကြဘုရားမဟုတ်စတာကိုလည်းသိစရှင်တော့ပါတကယ်အလုပ်လုပ်လာတာဒီပင်ကရာမြတ်စွာဘုရားခြေတော်ရင်ကပဲနေပြီးတော့တကယ်ကြင်ကြံကြုတ်ကိုအားထုတ်လို့လေ့သင်ရှင်တဲ့ကဘာတိုင်းကာလအတွင်းမှာနောက်ဆုံးပါရမီပဲရှိမှာပြည့်တော့ဝေသန္တရာမင်းကြီးဘုရားဒီနောက်ဆုံးပါရမီရှိတဲ့ဘုရားပဲဟုတ်လားဝေသန္တရာမင်းကြီးဘုရားကသေပြီးတော့ကြမှာပေပုံရောက်သွားတော့တုတိတာဘုံတုတိတာဘုံဟုတ်လားတုတိတာဘုံတုတိတာဘုံဆိုတာသူတို့ရဲ့တက်တန်ကိုဥစဉ်တို့လူတင်းရဲ့တက်တန်နဲ့တွေ့မယ်ဆိုလို့ရှိရင်956တန်အသက်ရှိတယ်နော်956တန်အသက်ရှိတယ်အဲ့ဒီတုတိတာဘုံဖြစ်ပြီးမှလူပြင်းမှဖျားဖြစ်ဖို့အတွက်တိုက်တတာမင်းသားဘဝကိုရောက်လာတာဒီတော့အမှတ်တမိမေးတယ်ဆိုကြပါစို့နော်เออแม้นกอรมพุทธะปาหมี่ဖြည့်ခဲ့တယ်แม้นဘယ်လောက်ဘုသူတရှိလဲဝေသန္တရာမင်းကြီးဘုရားကသိပြီးတဲ့နောက်မှာပြန်ပြီးတော့တိတ်တထာမင်းသားဖြည့်ဖို့အတွက်နှိပ်ပေါင်းဘယ်လောက်ကြာလဲกว่าမေးဘယ်လိုလုံးมาတော့956သန်းတွေ့ရတော့မရဘူးလားရတယ်ဒါကဒီဖျားသာသနာနဲ့ဟိုဖက်ကတ်တဝဖျားသာသနာမှာကိုပဲပန်းပေါင်းခြေစံဘယ်လောက်ကြာသွားတော့956သန်းเนาะအဲ့ဒီอ่ะအဲ့ဒီပုံစံမျိုးလေးတွေပို့တွေ့ယူရမှာအဲ့တော့အတညာဘုံဆိုတဲ့နေရာဌာနကဘာပေါင်း900ဆိုတော့ပြင်းစင်မအောင်လားဒီဖရာတဆူတဆူနဲ့တကဘာတော်မရှိသေးဘူးလား956တန်းကြာနေဆိုတော့အဲ့မတန်ပြင်းစရာကောင်းတယ်ဒီကငေါတုတ်ကြီးတည်ရင်အတညာဘုံကလည်းငေါတုတ်ပဲဒီကဒူးကွဲပြီးတော့တည်သွားရင်ဥမာလေးဒူးကွဲပြီးတော့ဗာလဲကဘာပေါင်း900ဘာသူအဲ့တော့မသွားရှင်ညာနဲ့အဲ့ဒါတည်တယ်နော်ကဲအခုဥစဉ်ဘေကဘယ်လိုပြောပြီးတော့ဘယ်လိုထွက်တော့မှမသိတော့ဘူးဟမ်ဗာလဲဧကဝကာရကထွက်သွားတယ်ဧကဝကာရရုပ်ခန္ဓာတမျိုးသာရှိတယ်ဆိုတာဒီခန္ဓာတိုက်ဒီဘုံကတော့တော်ကောင်းမှာပဲဆိုပြီးတော့သွားမလို့နဲ့နော်ကဘာပေါင်း900တက်ရှိတယ်နှိမ့်နဲ့တွဲလို့မရတော့ဘူးကဘာနဲ့ပဲသူကတွဲရတာနော်မကောင်းဘူးကဲဒီလောက်ဆိုရင်ခန္ဓာ5ပါးရှိတဲ့ဘုံကိုပြင်စွာကာရဘုံခန္ဓာ4ပါးရှိတဲ့ဘုံကိုသရဝကာရဘုံခန္ဓာ2ပါးတည်းသာရှိတဲ့ဘုံကိုဧကဝကာရဘုံဧကဝကာရဘုံဆိုတာအညတဘုံပြောတာသရဝကာရဘုံဆိုတာအရူပ4ဘုံကိုပြောတာကျန်တဲ့26ဘုံကိုပေါင်းပြီးမှပြင်စွာကာရဘုံအဲ့ဒီမှာကာမစိတ်ဘုံပါတယ်ရူပ5ဘုံပါတယ်နော်ဒီလောက်ဆိုရပြီနော်ကဲဟိုဘက်ဆိုင်မနာ60မနောက်ဆုံးဓာတ်3ရုပ်အထုကိုကြည့်လိုက်ပါဟိုဘက်မှာမနောဓာတ်ပြင်စရတာဝိဇ္ဇာနဲ့သံပရိစ္ဆန်ကိုပြောတာအဲ့ဒီပြင်စရတာဝိဇ္ဇာသံပရိစ္ဆန်ဆိုတာကမာမသိယုံမြသိကာမတ္တဖြစ်သွားတာပြင်စရတာဝိဇ္ဇာဆိုတာအာယုံမထင်လာတော့ဆင်ကျင်လိုက်တဲ့သဘောပဲသံပရိစ္ဆန်ကအဲ့ဒီအာယုံကိုလက်ခံလိုက်တဲ့သဘောပဲဆင်ကျင်တာနဲ့လက်ခံတဲ့စတဲ့သဘောတရားသည်တိတဲ့နေရာမှာတိုက်ချင်ရှာရည်မဟုတ်ဘူးဒါကြောင့်ပါမသိယုံမြသိက္ခာမတ္တဖြစ်သောဓာတ်ကိုဘာလို့ခေါ်တော့မနောဓာတ်ဉာဏ်စုံဉာဏဓာတ်ဆိုတော့ ဒီစကုညာသောတာဝညာကာဏဝညာဆိုတာလည်းတို့အဲ့ဒီမနောတိုက်တဲ့တော့ဗာလဲနင်းနေထူလာတဲ့အတိပုံသိနေအဲ့ဒါနင်းနေထူချလာတဲ့တက်ကိုဗာလဲခေါ်တော့ပြေဆုံးညာနာတက်လို့ခေါ်တယ်ကြံတဲ့မနောတာမနောဝညာနာတက်တဲ့နောက်ထပ်ပို့ပြီးတော့သိတာတဲ့တက်မျိုးကိုဗာလဲခေါ်တော့မနောဝညာနာတက်ဒီလောက်ပဲပုဒ္ဒတာမှတ်ကဲအဲ့လို့ဆိုရင်ဒီစာအုပ်ပိုင်းဆိုင်ရာပြီးပြီမလားဟမ်ကဲဒုတိယအောက်တော့ကိုခဏကန်ကျဲလိုက်ပါဦးနင်းနေရမှာပါမကြဘူးတမိနေအတွက်မှရမှာနင်းနေမီးပြီးမီးဖို့အတွက်ပါဒုတိယနံပါတ်1ပြောပြီလားဘာနဲ့စတော့စာလုံးကယောဂီသဘောအဲ့ဒီနှစ်ချောင်းခွဲစာပဲလောက်ဖတ်လိုက်ပါယောဂီသဘောတည်းပြည့်အဲ့ဒီရောမြတ်မှာအလုံးသိနေတာပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ပထဝီယုတ်အဘောယုတ်ဒေဇောယုတ်ဝါယောယုတ်အဲ့ဒီဓာတ်၄ပါးကိုဘာလို့ခေါ်တော့မဟာဘုတ်၄ပါးလို့ခေါ်တဲ့သူယုတ်၄မျိုးအဲ့ဒီထဲမှာဥစဉ်တို့ဖောဓာပါယုတ်ဆိုတဲ့စကလုံးထဲမှာပထဝီဒေဇောဝါယော၃ပါးပါတယ်ဒုတိယမြောက်ဖြစ်တဲ့အဘောမပါဘူးနော်အောက်ဆက်လိုက်ပါပတာရယုတ်၅ပါးဟုသည်ဒွါရ6ပါးထဲမှာအထက်ကဒွါရ5ပါးအာယုံ6ပါးထဲမှာအထက်ကအာယုံ5ပါးဝတ္ထုယော6ပါးထဲမှာအထက်ကဝတ္ထုယော5ပါးအဲ့ဒါတွေအလုံးဟာစကုပတာရယုတ်သောတာပတာရယုတ်ကာဏပတာဇင်ဝကာယပတာရယုတ်ပြောခဲ့ပြီနော်ကဲနောက်ဟောပဲကဆက်သွားလိုက်အားလေးရှိမှလည်းပြောခဲ့ပြီဟုတ်လားအစံယုတ်အပန်းယုတ်အနံယုတ်အယတာယုတ်အတွေ့အထိယုတ်ဆိုပြီးတော့ဒီလိုသုံးထားတယ်အတွေ့အထိယုတ်ဆိုတဲ့စကလုံးထင်းမှာဖောတပ်ပါယုံနေတဲ့လက်သေးဝင်ထင်းမှာယုတ်ပေါင်းပင်တစ်ခုပေါင်းထားတာတော့ပုံကူပတဝီတေဇောဝါယုဒါကိုအလုံးမှန်မှန်အားဖြင့်အာယုံနဲ့ကြည့်ရင်၅ပါးလို့ထင်ပေမဲ့ယုတ်အမျိုးအစားအသေးစိတ်ဘယ်နှပါပါတော့ခဏပါပါဠိစာပေထဲမှာအာယုံဆိုတဲ့စကလုံးနဲ့ဂောဇရဆိုတဲ့စကလုံးကအတူတူပဲပါဠိမှာအာရမဏလေးအာယုံကိုဟောတယ်ဂောဇရဆိုတာလေးအာယုံဟောတယ်ဒါကြောင့်ရုပ်ပိုင်မှာကြတဲ့အခါအပိဓမ္မာစကလုံးသုံးလိုက်တာကအာရံအာယုံရုပ်အာရမဏရုပ်လို့မသုံးတော့ဘူးဘာရုပ်နဲ့သုံးလဲဂောဇရရုပ်ဂောဇရဆိုတဲ့စကလုံးဘဝရာပြောင်းသွားပြီမြေအပိဓမ္မာစကလုံးပြောင်းသွားတာပဲရှိတာပရမတ်တေကိုအထေကိုပြောင်းလားမပြောင်းဘူးအာယုံ6ပါးကိုသိခဲ့တာပဲရူပယုံတတ္တယုံကန္နာရဏဖောတပံဓမ္မယုံအဲ့ဒီအချိန်မှာအထက်ကရူပယုံပတ္တယုံကန္တယုံရတန်ဖောတပ်ပါယုံဆိုတဲ့အာယုံ၅ပါးထဲမှာပါနေတဲ့ယုတ်ခုနှစ်မျိုးကိုပဲလေဘာလို့ခေါ်တော့ဂောဇရာယုတ်ခုနှစ်ပါးဟာလားအာယုံယုတ်လို့လေခေါ်တယ်ဟာလားအစင်အသံအနံအရသာအတွေ့အထိဒါပဲရှိတာဟောဘက်ကမျက်စိနာနာလျှောက်ကိုပတ္တရာယုံ၅ပါးကဒီဘက်ကအာယုံယုတ်ကအစင်အသံအနံအရသာအတွေ့အထိဒီ၅ခုကိုပဲလေယုတ်အမျိုးစားနဲ့ခွဲမြင်အတွေ့အထိဆိုတဲ့ယုတ်ထဲမှာဘယ်သူတပါလဲပရဝီတေဇောဝါယောကဲစုစုပေါင်းဟောဘက်ကပတာရယုံ၅ပါးလည်းသိခဲ့ပြီနော်မာဘုတ်၄ပါးကိုလည်းသိခဲ့ပြီဒီကပါလဲကောဇရာယုတ်ကိုလည်းသိခဲ့ပြီပဋိဌာမာကမာဘုတ်၄ပါးထဲမှာပထဝီတေဇောဝါယောစတဲ့၃ပါးကိုပင်လည်းရဲ့ကောဇရာယုတ်ထဲမှာဗာနေနဲ့သုံးထားတော့ဟောတပါယုံအမည်နဲ့သုံးထားတယ်အဲ့ဒါကိုဇဝေဇောဖြစ်မြင်နေတဲ့ပေါင်းတဲ့အခါမှာရောပြီးပေါင်းလို့မရဘူးအဲ့လိုဆိုယုတ်28ပါးမကားမနဲ့ပိုးသွားလိမ့်မယ်30ဖြစ်သွားလိမ့်မယ်နော်အဲ့လိုမဖြစ်ရအောင်အောက်အမားလေးဖိုက်လိုက်ပါအမား
အာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယောအာဝိရာယော
အဲ့ဒီမှာဟောတာပါယုံဆိုတဲ့စင်းထင်းမှာဖွင့်ထားတဲ့ပထဝီကျေစောဝါယုဆိုတဲ့ဟာတွေကမဟာဘုတ်၄ပါးထဲမှာကိုကသူအမိတုပါတိအတွက်ကြောင့်ဟောတာပါယုံဆိုတဲ့ရုပ်၃ပါးကိုဒီထဲမှာတိကျနေနဲ့ထုတ်စီရင်မလို့တော့ဘူးတူရတူရကိုပေါင်းပြီးတော့နိဗ္ဗာန်ကိုတွေ့တဲ့အခါမှာ၈၈ပါးနေပဲတွေ့သွားမှန်ရမယ်ဘဘက20ပါးနဲ့တွားပြီးတွင်ဒါမှားသွားမယ်ဒီသင်္ကေတကိုပြောတာဂိုင်တီးတန်အောင်ပကိမိုင်နှောင်းတာသင်ခဲ့ပြီမလားပါရကြံနေတော့ဘာဝယုံ2ပါးအရိယယုံ2ပါးဇီဝိတယုံ2ပါးအာရယုံ2ပါးနော်ဒီဟာတွေပါတယ်ဒီတော့အလုံးယုံ28ပါးကိုတခြားကမကြည့်နဲ့အခုသင်ခဲ့ပြီဖြစ်တော့ဘူတယုံ4အဲမဟာဘုတ်4ပါးပတာရယုံ5ပါးဒီဖက်ကပါလဲဘောစတယုံ5ပါးနောက်ကနံပါတ်4မှာဘာဝယုံ2ပါးပါတယ်ပြီးမှ5မှာအရိယယုံ2ပါး6ကဇီဝိတယုံ2ပါးခွန်ကအာရယုတ်တပါ။နောက်ဟိုဘက်လက်ရမယ့်ဆိုင်မျက်နှာမှာအနိဗ္ဗာန်လို့ဆေးပါပြမှာတစ်ကပရိစ္ဆေဒယုတ်တပါ။နှစ်ကဝိညာယုတ်2ပါ။သုံးကဝိကာရယုတ်5ပါ။လေးကလက္ခဏာယုတ်4ပါ။အဲ့ဒါတွေကိုစုစုပေါင်းသင်္ချာအနေနဲ့အဆိုင်တိုင်းမတွေ့ဘဲနဲ့တူရာကိုတစ်ခုစီယူပြီးတော့နှစ်ခုပေါင်းထားရင်အဲ့ဒီနှစ်ခုကိုပေါင်းထားတဲ့နေရာမှာတခါလေးယူပလိုက်။နောက်ထပ်ပါတာကိုအရေးတွဲအနေနဲ့မတွေ့ဘဲနဲ့ယူရစုစုပေါင်းယုတ်မျိုးစသည်ဘလောက်ဖွဲ့လာမှာတော့နစင်းနေရှိပါ gain အခုဦးဇင်းတို့တင်ရမှာကနံပါတ်1ကပဲနေပြီးတော့နှစ်အခုဖတ်ထားတဲ့အမှားဆိုတဲ့စကလုံးတိုင်အောင်နားလည်အောင်ဖတ်ထားဖို့ကပထဝီအာဘောတေဇောဝါယောစိုက်ကုသရာသောတာပတ္တကာနာပတ္တရာဇင်ဝတ္တကာယပတ္တရာရူပရယုံတတ္တယုံ gain ရာသံဖတ်တတ်ပါယုံဒီတိုင်အောင်အကုန်လုံးပြီးသွားပြီကျန်တဲ့ဘာဝယုံစရှိသောယုတ်ပိုင်ဆိုင်ကိုဒုတိယပိုင်ကြာမှာဆက်ရအောင် gain သာသာ